Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမတော်တာရှင်များရှင်2019ခုနှစ်ဧပြီလ13ရက်ချက်တာရီနေ့ညပိုင်း VOA စီစဉ်နေကိုမြေကန်ပြည်အောင်စုမြို့တော်ဝါရှင်တန် DC ကနေမြန်မာစံတော်ချိန်ည 9:00 နာရီလိုင်းဒိုမီတာ24 25 32နဲ့51တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ဒီမှာဤတန်ဇမဒီညအတွက်စီစဉ်နေကိုတင်ဆက်ပေးသွားမှာပါ
ပျော်ရွှင်ဖွယ်နှစ်သစ်ကိုအတာတကြံကာလဖြစ်ကြပါစေရှင်ကျွန်မသင်္ကီထိုက်ပါအမေရိကန်နဲ့ရုရှားနိုင်ငံကြားဆက်ဆံရေးပြန်ကောင်းလာမလားဆိုတာကိုပြောလို့မို့စောသေးတယ်လို့ရုရှားဆိုရကဒီကနေ့ပြောဆိုလိုက်ပါတယ်။မြောက်ကိုရီးယားကနျူကလ িয়ার လက်နက်စမ်းသပ်ဖို့အစဉ်အသင့်ပြင်နေတဲ့အနေအထားမှာရှိပြီးလာမယ့်စနေနေ့ဒါမှမဟုတ်လည်းဒီကာလပတ်ဝန်းကျင်အတွင်းစမ်းသပ်နိုင်တယ်လို့အမေရိကန်ဆိုရနဲ့တခြားသတင်းရင်းမြစ်တွေကပြောဆိုပါတယ်။ဆီးရီးယားနိုင်ငံတွင်ဓာတုလက်နက်သုံးတိုက်ခိုက်မှုဆွတ်ဆွဲချက်တွေဟာယာနှုံးဖြင့်လှုပ်ကြံဖန်တီးမှုဖြစ်တယ်လို့ဆီးရီးယားသမ္မတကပြောဆိုလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကိုကိုညံဝင်းအောင်နဲ့အတူရှင်းပြပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးမှတော့ရှင်နေနာစင်ကြမှာကအရင်အစိုးရပိုင်းရုပ်တံလိုင်းတွေနေရာမှာအစားထိုးဖို့ပုတ်ကလစ်ကလုပ်ငန်း၅ခုကိုရွေးချယ်လိုက်ပြီးဖြစ်ပါတယ်
။ဘယ်လောက်ထိလွတ်လပ်နိုင်လဲဆိုတဲ့အခါမှာတော့နှစ်ပိုင်းရှိရပါဘောနော်။တစ်ခုကတော့ဒီရုပ်တံလိုင်းတွေပိုင်ဆိုင်သူတွေရဲ့အာဘောပေါ့သူတို့ရဲ့ရည်ရွယ်ချက
်လာဗယ်မီဒီယာကအက်ဒီတာနေထွန်းနိုင်ကခုလိုပြောသွားတာကိုမကြခင်မှာပြေဆိုနာစင်ကြဖို့ရှိပါတယ်။ဒါပြင်ရခိုင်ပြည်နယ်မှာဆက်လက်မှောက်တဲ့တည်င်းရန်ကုန်တကြံအပြင်ချင်းပြည်နယ်ကတကြံဆရာတွေကိုလည်းဒီညပိုင်းမှာတင်ဆက်ပေးသွားဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာတည်င်းတွေကိုမတ်တကီထိုင်းနဲ့ကိုညာဝဲအောင်တို့ကကြီးညာပေးပါမယ်ရှင်။
အမေရိကန်နဲ့ရုရှားကြားဆက်ဆံရေးတိုးတက်ကောင်းမွန်လာမလားဆိုတာကိုသိဖို့ကစောလွန်းသေးတယ်လို့ရုရှားအစိုးရကပြောဆိုလိုက်ပါတယ်။မော်စကိုမြို့တော်မှာမနေ့ဗုဒ္ဓနေ့ကရုရှားသမ္မတဗလာဒီမီယာပူတင်နိုင်ငံခြားရေးဝန်ကြီးဆာဂေးလာဗရော့တို့နဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးရက်စ်တေလာဆန်တို့တီးခြားစီတွေ့ဆုံဆွေးနွေးခဲ့ပြီးနောက်နိုင်ပိုင်းကြမှာရုရှားအစိုးရကအခုလိုပြောဆိုတာဖြစ်ပါတယ်။မော်စကိုမှာမနေ့ကလုပ်တဲ့ဆွေးနွေးပွဲတွေကတော့အတော်အသင့်အပြုသဘောဆောင်ပါတယ်လို့တော့ရုရှားသမ္မတရဲ့ပြောခွင့်ရဒမက်ထရီပက်စကော့ကဒီကနေ့ကြားသာပရင်းနေမှာပြောဆိုပြီးကမ္ဘာနျူကလ িয়ার အင်အားကြီးနှစ်နိုင်ငံတို့အနေနဲ့အပြေရှားဆွေးနွေးပွဲတွေတော့ဆက်ပြီးလုပ်သွားဖို့လိုအပ်တယ်လို့ပြောဆိုပါတယ်။ပြီးခဲ့တဲ့သတင်းပတ်ကဆီးရီးယားနိုင်ငံတွင်ဓာတုလက်နက်သုံးတိုက်ခိုက်မှုအပေါ်အငင်းပွားမှုနောက်ဒါကိုတုံ့ပြန်တဲ့အနေနဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ကဒုံးချီနဲ့တိုက်ခိုက်ဖို့ညွှန်ကြားခဲ့တာတွေကလက်ရှိဆက်ဆံရေးမပြေလည်ရတဲ့အကြောင်းရင်းဖြစ်တယ်လို့ရုရှားသမ္မတပူတင်ကဆွေးနွေးပွဲကနေတဆင့်အမေရိကန်အစိုးရကိုပြောဆိုခဲ့တာလို့လည်းသူကပြောပါတယ်။မနေ့ကရုရှားသမ္မတနိုင်ငံခြားရေးဝန်ကြီးတို့နဲ့တွေ့ဆုံဆွေးနွေးခဲ့တဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးကတော့ရုရှားအမေရိကန်နှစ်နိုင်ငံကြားယုံကြည်မှုကင်းမဲ့နေတာကိုထောက်ပြပါတယ်။လွန်ခဲ့တဲ့3လအမေရိကန်သမ္မတအဖြစ်ဒေါ်နယ်ထရန့်စတင်တာဝန်ယူခဲ့ခြင်းကဆက်လို့ရုရှားနဲ့အမေရိကန်ကြားဆက်ဆံရေးယိုယွင်းလာခဲ့တယ်လို့ရုရှားသမ္မတပူတင်ကရုရှားနိုင်ငံပိုင်ရုပ်သံနဲ့တွေ့ဆုံမေးမြန်းခဲ့မှလည်းပြောဆိုထားပါတယ်ရှင်။
ဆီးရီးယားနိုင်ငံတွင်ပြီးခဲ့တဲ့သတင်းပတ်ကဓာတုလက်နက်သုံးတိုက်ခိုက်မှုနဲ့ပတ်သက်ပြီးဒီဆွဆွဲချက်တွေကယာနုံးပြည့်လှုပ်ကြံဖန်တီးမှုတွေဖြစ်တယ်လို့ဆီးရီးယားသမ္မတဘာရှာအဆက်ကဒီကနေ့ပြောပါတယ်။ဆီးရီးယားစစ်တပ်ကဓာတုလက်နက်အားလုံးကိုဆွန့်လွှတ်ခဲ့ပြီဖြစ်တယ်လို့ AFP သတင်းဌာနနဲ့တွေ့ဆုံမေးမြန်းခန်းမှာပြောခဲ့တာပါ။ဓာတုလက်နက်တွေနဲ့တိုက်ခိုက်ခဲ့ရာပင်မဌာနတစ်ခုဖြစ်အမေရိကန်အစိုးရကယုံကြည်ထားတဲ့ဆီးရီးယားလီဒါအခြေစိုက်စခန်းကိုပြီးခဲ့တဲ့သတင်းပတ်ကပဲအမေရိကန်တို့ကဒုံးကျည်တွေနဲ့တိုက်ခိုက်ခဲ့ပါတယ်။ဆီးရီးယားစစ်တပ်ကအစ်လစ်ပြည်နယ်တွင်းကအရက်သားတွေကိုဓာတုလက်နက်နဲ့တိုက်ခိုက်ခဲ့ပြီးအမျိုးသမီးနဲ့ကလေးငယ်တွေအပါအဝင်အတော်များများသေဆုံးရခဲ့ရတယ်လို့အမေရိကန်ပြည်ထောင်စုကပြောဆိုတာဖြစ်ပါတယ်။ဆီးရီးယားအစိုးရကတရားမဝင်ဓာတုလက်နက်သုံးတိုက်ခိုက်မှုဟာဆိုရင်ကဘာကူချင်းချောက်မှုဖြစ်တယ်ဆိုပြီးအမေရိကန်အမျိုးသားလူမျိုးရေးကောင်စီကဒီသတင်းပတ်အစောပိုင်းမှာထုတ်ပြန်ခဲ့ပါတယ်။
မြောက်အတ္တလန္တိတ်စစ်စာချုပ်အဖွဲ့နေတိုးအဖွဲ့ဟာခင်းနောက်ကြအတုံးမဝင်မှုဆိုတာမဟုတ်တော့ဘူးလို့သမ္မတဒေါ်နယ်ထရန့်ကမနေ့ဗုဒ္ဓဟူးနေ့ကပြောကြားလိုက်ပါတယ်။အကြမ်းဖက်ဝါဒီတွေကိုခုခံကာကွယ်နိုင်ခြင်းမရှိတဲ့အတွက်နေတိုးအဖွဲ့ဟာအတုံးမဝင်တော့ကြောင်းပြောဆိုပြီးသုံးလအကြာမှာသမ္မတထရန့်ကသူ့ရဲ့သဘောထားကိုပြောင်းလိုက်တာဖြစ်ပါတယ်။နေတိုးတပ်ပေါင်းစုအနေနဲ့အကြမ်းဖက်ဝါဒကိုဘလို့ထိရောက်အောင်တိုက်ခိုက်နိုင်မလဲဆိုတာဒီကိုနေတိုးအဖွဲ့ရဲ့အတွင်းရေးမှူးချုပ်ယွန်းစတိုတင်ဘတ်နဲ့အကျိုးရှိစွာဆွေးနွေးနိုင်ခဲ့ပြီးဆွေးနွေးနိုင်ခဲ့တယ်လို့တွေ့ဆုံမှုအပြီးသမ္မတအင်ပီရိုမှာပူရဲချင်းပါတဲ့သတင်းစာရှင်းလင်းပွဲမှာသမ္မတထရန့်ကပြောပါတယ်နေတိုးအဖွဲ့ပေါ်မကျေနပ်ကြောင်းသူ့အနေနဲ့အစိုးကြီးကလေးကပြောဆိုထားတဲ့အကြောင်းအခုချိန်မှာနေတိုးဘက်ကပြောင်းလဲမှုတွေလှုံ့ဆော်ခဲ့ပြီးအကြမ်းဖက်သမားတွေကိုတိုက်ခိုက်နေတဲ့အကြောင်းနောက်အရင်ကဒီအဖွဲ့ဟာအတုံးမဝင်ဘူးလို့သူ့အနေနဲ့ပြောဆိုခဲ့ပေမဲ့အခုတော့အတုံးမဝင်ဘူးဆိုတာမဟုတ်တော့ဘူးလို့လည်းအမေရိကန်သမ္မတထရန့်ကပြောဆိုခဲ့တာဖြစ်ပါတယ
်လာမယ့်စနေနေ့ဒါမှမဟုတ်မကြာခင်ရပိုင်အတွင်းနောက်ကိုရီးယားကနျူကလ িয়ার လက်နက်စမ်းသပ်ဖောက်ခွဲနိုင်ပြီး ဥမင်လှိုင်ကောင်းတစ်ခုမှာပြင်ဆင်မှုတွေလုပ်နေတယ်လို့အမေရိကန်အစိုးရနဲ့အခြားသတင်းအရင်းမြစ်တွေကပြောပါတယ်။လာမယ့်စနေနေ့ဟာမြောက်ကိုရီးယားနိုင်ငံကိုတီထောင်ခဲ့တဲ့ကင်မီဆွန်ရဲ့အသက်105နှစ်မြောက်မွေးနေ့လည်းဖြစ်ပါတယ်။မြောက်ကိုရီးယားကိစ္စနဲ့ပတ်သက်လို့ဘာမှမှတ်ချက်မပေးခြင်းပေမဲ့အနီးကပ်စောင့်ကြည့်နေကြောင်းအမေရိကန်အမျိုးသားလုံခြုံရေးကောင်စီအရာရှိတဦးက VOA ကိုပြောပါတယ်။မြောက်ကိုရီးယားနိုင်ငံမြောက်ပိုင်းပွန်ဂျယ်ရီဒေသနျူကလ িয়ার လက်နက်စမ်းသပ်မဲ့နေရာတစ်ခုကိုဂျိုဒုတစ်ခုကနေဗုဒ္ဓဦးနေကဓာတ်ပုံရပ်ယူနိုင်ခဲ့ပြီးအဲ့ဒီမှာလှုပ်ရှားမှုတွေဆက်ရှိနေတယ်လို့အဓိကစီမံခန့်ခွဲမှုလုပ်နေတဲ့နေရာမှာလည်းလှုပ်ရှားမှုအသစ်တွေတွေ့နေရကြောင်းဂျွန်ဟော့ပ်စကင်တက်ကသူနိုင်ငံတကာလေ့လာရေးဌာနအမေရိကန်ကိုရီးယားအရေးလေ့လာနေတဲ့38 North website မှာဖော်ပြထားပါတယ်။မြောက်ကိုရီးယားရဲ့6ကြိမ်မြောက်နျူကလ িয়ার စမ်းသပ်ဖို့ပြင်ဆင်လှုပ်ဆောင်မှုတွေအဆင်သင့်ဖြစ်နေပြီလို့နျူကလ িয়ার အရေးလေ့လာသူတွေကပြောပါတယ်။မြောက်ကိုရီးယားကအခုလိုရန်ဆလာနိုင်တဲ့အပြုမူနဲ့ပတ်သက်လို့တောင်ကိုရီးယားဘက်ကစီရေးပြင်ဆင်တဲ့အရေးလက္ခဏာတွေတော့မတွေ့ရသေးပါဘူးခင်ဗျာ
။ VOA American အတန်းညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ58 kHz 585နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1509တို့ကနေလဲထုံလွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းစီစဉ်ရဲ့ဂျာတာပရင်းညပိုင်းနိုင်ငံတကာသတင်းတွေကိုကြေညာနေပါတယ်ရှင်ရုရှားနိုင်ငံမှာပြီးခဲ့တဲ့2004ခုနှစ်ကအစ္စလာမ်စစ်သွေးကြွတွေအကြောင်းတစ်ခုကိုဝင်ရောက်တိုက်ခိုက်မှုအတွင်းရုရှားအစိုးရကဆုံးရှုံးမှုနဲ့အောင်ဆောင်ရွက်ဖို့ပြက်ကွက်ခဲ့ပြီးလုံခြုံရေးတပ်ဖွဲ့တွေရဲ့ဆောင်ရွက်ချက်ကြောင့်တရားခံတည်ဆုံးမှုတွေပိုများစေတယ်လို့ဥရောပရဲ့လူ့အခွင့်အရေးတရားရုံးကဒီကနေ့ဆုံးဖြတ်ပါတယ်။ရုရှားနိုင်ငံ North Ossetia ကဘက်စလန်မြို့ကအမှတ်1ကျောင်းကို2004ခုနှစ်စက်တင်ဘာလ1ရက်နေ့ကစလို့3ရက်ကြာစီးနင်းတိုက်ခိုက်မှုအတွင်းကလေးငယ်186ဦးအပါအဝင်တရားခံ330ကျော်တေဆုံးခဲ့ရပြီးရုရှားနိုင်ငံတွင်အကြမ်းဖက်ဝါဒဆွဲတိုက်ခိုက်မှုတွေတည်းအသေးပြောက်အများဆုံးဖြစ်ရတခုပါရုရှားအစိုးရကအကြမ်းဖက်ချင်းချောက်မှုကိုသိရတဲ့ကာကွယ်ပေးဖို့ပြက်ကွက်တယ်ကယ်တင်ရေးကိုထိထိရောက်ရောက်မလုပ်ဘူးနောက်တိုက်ခိုက်ခံရမှုနဲ့တုံ့ပြန်ကင်တွယ်မှုကိုလည်းထဲထဲဝင်ဝင်စုံစမ်းစစ်ဆေးမှုမရှိခဲ့ဘူးဆိုပြီးရုရှားနိုင်ငံသားတချို့ကအမှုဖွင့်တင်ကြတာဖြစ်ပါတယ်ရုရှားအစိုးရဘက်ကတိုက်ခိုက်မဲ့အစီအစဉ်ကိုအတိအကျရှိသိခဲ့ပေမဲ့เจ้าကိုလုံခြုံရေးမပေးခဲ့ဘူးလို့ဥရောပလူ့အခွင့်အရေးတရားရုံးကပြောဆိုပြီးအမှုဖွင့်တိုင်ကြားသူတို့ဘက်ကရက်တီပါတယ်။တရားခံတွေဘလို့တည်ဆုံးခဲ့ရတယ်လဲဆိုတာကိုအာဏာပိုင်တွေဘက်ကပြန်လည်ဆန့်စစ်မှုမလုပ်ခဲ့ဘူးလို့လည်းခုံရုံးကပြောဆိုသလိုအာဏာပိုင်တွေဘက်ကအင်အားအလွန်ကျွန်းသုံးခဲ့တာကိုလည်းစစ်ဆေးဖို့ပြက်ကွက်တယ်လို့ပြောဆိုပါတယ်။ရုရှားသမ္မတရဲ့ပြောခွင့်ရဒမီထရီပက်စကော့ကတော့ဥရောပလူ့အခွင့်အရေးတရားရုံးရဲ့စီရင်ချက်ကိုပယ်ချပြီးအကြမ်းဖက်ဝါဒဆဲတိုက်ခိုက်ခံရတဲ့ရုရှားအပေါ်လက်တင်ခံနိုင်စရာမရှိတဲ့ဆုံးဖြတ်ချက်ဖြစ်တယ်လို့ပြောဆိုပါတယ်။ခြေချင်းနဲ့ English Islamic စစ်သွေးကြွတွေက2004ခုနှစ်စာတင်နှစ်ရဲ့ပထမဆုံးနှစ်မှာကျောင်းကိုဝင်တိုက်လူအတော်များများကိုတပ်ဖြတ်ပြီးကလေးငယ်800ပါအဝင်လူပေါင်း1100ကျော်ကိုတရားခံတွေအဖြစ်ဖမ်းဆီးခဲ့တာဖြစ်ပါတယ
်။ဂျာမနီနိုင်ငံက Dortmund ဘောလုံးအသင်းအားကစားသမားတွေပါလာတဲ့ဘတ်စကားတစ်စင်းတိုက်ခိုက်ခံရမှုနဲ့ပတ်သက်လို့အဓိကဖန်ထားသူနဲ့ပတ်သက်ပြီးခိုင်မာတဲ့အထောက်အထားရှာမတွေ့သေးကြောင်းအစိုးရရှေ့နေတွေကဒီကနေ့ပြောပါတယ်။ဒါပေမဲ့ IS သွေးကြွအဖွဲ့အဖြစ်ဆွဆွဲထားပြီးတိုက်ခိုက်မှုအတွက်တန်တရာရှိခံရသူ Abdel Bizet A ကိုဖမ်းဆီးနိုင်ရေးဖမ်းဝရမ်းထုတ်ပေးဖို့သူတို့ဆက်ပြီးစူးစမ်းသွားမယ်အကြောင်းအမှုလိုက်ရှေ့နေတွေရဲ့ကြေညာချက်မှာဖော်ပြပါတယ်။တန်တရာရှိထားသူအီရန်နိုင်ငံသားအဗ်ဒါဘီဆက်အီဟာသူမိခင်နိုင်ငံအီရတ်မှာလူတွေကိုပြန်ပြီးဆွဲပြီးလူမှောင်ခိုးကူးမှုအတင်းအကျပ်ငွေကောက်ခံမှုနဲ့လူသတ်မှုတွေပါဝင်ပတ်သက်နေတဲ့စစ်သွေးကြွအဖွဲ့အမှတ်30ကိုဦးဆောင်ခဲ့သူဖြစ်ပြီး2015ကဒီတူတကီနိုင်ငံကိုရောက်လာခဲ့ပါတယ်။အဲဒီနောက်ပြီးခဲ့တဲ့နှစ်ကတူတကီကနေဂျာမနီနိုင်ငံကိုရောက်ရှိလာခဲ့သူဖြစ်တယ်လို့အစိုးရရှေ့နေတွေကပြောပါတယ်ခင်ဗျာ။
ရုရှားရောစီစဉ်တဲ့အာဖဂန်နစ္စတန်နိုင်ငံအရေးနိုင်ငံပေါင်းစုံဆွေးနွေးပွဲဟာဆွေးနွေးပွဲစီစဉ်သူတွေရဲ့နိုင်ငံရေးရည်မှန်းချက်တစ်ခုတည်းအတွက်သာလုပ်မဲ့လုပ်ငန်းစဉ်လို့ရှုမြင်တဲ့အတွက်ကြောင့်ဒီဆွေးနွေးပွဲကိုမထောက်ခံဘူးလို့အာဖဂန်တာလီဘန်တို့ကပြောဆိုလိုက်ပါတယ်။အာဖဂန်လုံခြုံရေးနဲ့အမျိုးသားပြန်လည်ရင်ကြားစေရတဲ့အတွက်အကြံပြုဆွေးနွေးမှုလို့ရုရှားဆိုရတာဝန်ရှိသူတွေကရည်ညွှန်းထားတဲ့ဆွေးနွေးပွဲမှာ အာဖဂန်နစ္စတန်နောက်သူ့ရဲ့အိမ်ကြီးချင်းမိတ်ဖက်နိုင်ငံတွေမော်စကိုမြို့တော်မှာမနေ့ဖြန်တွေ့ဆုံဆွေးနွေးကြဖို့တရက်အလိုမှာပဲအစ္စလာမ်သဘောအဖွဲ့အာဖဂန်တာလီဘန်တို့ကအခုလိုကြေညာချက်ထုတ်တာဖြစ်ပါတယ်။ဒီဆွေးနွေးပွဲတွေကတတန်းရှိပဋိပက္ခတွေကိုအဆုံးသတ်နိုင်ရေးတာလီဘန်တွေအာဖဂန်အစိုးရနဲ့ငြိမ်းချမ်းရေးဆက်ဆက်ဆွေးနွေးလာဖို့တွန်းအပ်ပေးတဲ့ဆောင်ရွက်ချက်ဖြစ်ပါတယ်လို့ရုရှားအစိုးရကပြောဆိုထားတဲ့အာဖဂန်ရေးဆွေးနွေးပွဲကတော့မနေ့ဖြန်ကျင်းပမယ်ဆွေးနွေးပွဲနဲ့ဆိုရင်တတိယအကြိမ်ထိရောက်ရှိခဲ့ပြီဖြစ်ပါတယ်။
တောင်ကိုရီးယားနဲ့အမေရိကန်ပြည်ထောင်စုကြားကုန်သွယ်ရေးမညီမျှမှုမယုံနိုင်စရာကောင်းလောက်အောင်တိုးတက်လာတာကြောင့်နှစ်နိုင်ငံကြားလွတ်လပ်တဲ့ကုန်သွယ်ရေးသဘောတူညီချက်ကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြင်းပြင်းထန်ထန်ဝေဖန်ထားပြီးနှစ်နိုင်ငံကြားကုန်သွယ်ရေးကအကြေအလျဆွေးနွေးရမယ့်အနေအထားရောက်နေပါတယ်။သမ္မတထရမ့်အစိုးရရဲ့ကုန်သွယ်ရေးတော့ချက်တွေကိုဖော်ပြထားတဲ့အမေရိကန်ပြည်ထောင်စုကုန်သွယ်ရေးကိုယ်စားလှယ်ရုံး USTR ရဲ့အစီရင်ခံစာထဲမှာတော့မမျှတတဲ့ကုန်သွယ်ရေးအတားအဆီးတွေကိုရှင်းလင်းပြီးအမေရိကန်စီးပွားရေးလုပ်ငန်းတွေမျှတစွာရှင်ပြိုင်နိုင်မဲ့အခွင့်အလမ်းရှိရေးဆောင်ရွက်မဲ့အစီအစဉ်တွေလည်းပါဝင်နေပါတယ်။တောင်ကိုရီးယားအမေရိကန်လွတ်လပ်တဲ့ကုန်သွယ်ရေးသဘောတူညီချက်ကအရင်သမ္မတဥဘာမအစိုးရလက်ထက်အတွင်ရရှိထားတဲ့အကြီးမားဆုံးသောကုန်သွယ်ရေးသဘောတူညီချက်ဖြစ်ပါတယ်။ဒီသဘောတူညီချက်2012ခုနှစ်မှာစတင်အသက်ဝင်ပြီးနောက်အမေရိကန်နဲ့တောင်ကိုရီးယားကြားကုန်သွယ်ရေးကွာဟာချက်နှစ်ဆကျော်တိုးလာခဲ့ပါတယ်။
မြောက်ကိုရီးယားခေါင်းဆောင်ခင်ချုံဦးရဲ့အဖေဒူအမေခွဲကိုခင်ချုံနန်းလှုပ်ကြံခဲ့သူတွေလို့ဆွဆွဲပြီးမလေးရှားနိုင်ငံမှာဖမ်းဆီးခံထားတဲ့အင်ဒိုနီးရှားနိုင်ငံသူ CTA ရှာနဲ့ဗီယက်နမ်နိုင်ငံသူဒွန်တီဟွန်းတို့ကိုဒီကနေ့တရားရုံးထုတ်ကြားနာပါတယ်။မလေးရှားရဲအဖွဲ့ဘက်ကအမှုနဲ့ပတ်သက်တဲ့အရေးကြီးတဲ့အထောက်အထားဆက်ရွက်စတမ်းတွေကိုမပေးသေးတာကြောင့်ခုခံခြေပါဖို့ပြင်ဆင်ရတာမှအခက်တွေ့ရတယ်လို့လည်းဒွန်တီဟွန်းရဲ့အရှိန်တွေကပြောဆိုထားပါတယ်ရှင်။
မတ်တကင်ထန်တဲ့ကိုညဝင်းအောင်တို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့အရင်အစိုးရပိုင်းရုပ်တံလှိုင်းနေနေမှာအစားထိုးမဲ့ပုဂ္ဂလိကလုပ်ငန်းတွေအကြောင်းကိုတင်ဆက်ပေးကြပါမယ်အရင်အစိုးရပိုင်းရုပ်တံကထုတ်လွှင့်နေရလိုင်းနေရာတွေမှာပုဂ္ဂလိကရုပ်တံလိုင်းတွေနဲ့ပြောင်းလဲလွှင့်ထုတ်ဖို့အစိုးရပြုထားတဲ့လျှောက်လွှာ40တဲကနေပြီးတော့ပုဂ္ဂလိကလုပ်ငန်း5ခုကိုအစိုးရကရွေးချယ်လိုက်ပါပြီ။ပထမရွေးချယ်ထားတဲ့လုပ်ငန်း10ခုကနေနောက်ဆုံးအဆင့်5ခုကိုရွေးချယ်လိုက်တာပါ။လောက်ကင်ခွင့်ရတဲ့ပုဂ္ဂလိကရုပ်တံလိုင်းတွေနေနဲ့ဘလောက်ထိလွတ်လွတ်လပ်လပ်လောက်ကင်ခွင့်ရနိုင်မှာမလဲ။ဒီအကြောင်းကိုကိုရနိုင်ကဆက်သွယ်မေးမြန်းထားပါတယ်
။မြန်မာတန်နဲ့ရုပ်မြင်သံကြား MRTV ရဲ့ Free to Air Digital Channel ရုပ်တံလိုင်း5လိုင်းအတွက်ထုတ်လွှင့်ရတဲ့ကုမ္ပဏီအဖွဲ့အစည်း5ခုကိုပြန်ကြားဝန်ကြီးဌာနကဒီကနေ့ကြေညာခဲ့ပါတယ်ရုပ်တံလွှင့်လုပ်ငန်းလောက်ကန်ခွင့်ရတဲ့ဒီကုမ္ပဏီ5ခုကတော့မြစီမားမီဒီယာကုမ္ပဏီ Young Investment Group ကောင်းမြမအောင် Fortune International နဲ့ DVB Multimedia Group တို့ပဲဖြစ်ပါတယ်ဒီပုဂ္ဂလိကရုပ်တံလိုင်းတွေအနေနဲ့ဘလောက်ထိသတင်းမီဒီယာလွတ်လပ်ခွင့်အပြည့်ရှိရှိလုပ်နိုင်မလဲဆိုတဲ့အပေါ်မှာသမြမ Quarterly Channel ရဲ့ပြင်ပဆက်သွယ်ရေးဒုတိယညွှန်ကြားရေးမှူးချုပ်ကိုနေထွန်းနိုင်က VOE ကိုအခုလိုပြောပါတယ်
ဘလောက်ထိလွတ်လပ်နိုင်မလဲဆိုတဲ့အခါမှာတော့နှစ်ပိုင်းရှိတာပေါ့နော်တစ်ခုကတော့ဒီရုပ်တံလိုင်းတို့ပိုင်ဆိုင်သူတွေရဲ့အာဘော်ပေါ့သူတို့ရဲ့ရည်ရွယ်ချက်ဘလောက်ထိအရေးတော်အဖွဲ့ကိုလွတ်လပ်ခွင့်ပေးမလဲအရေးတော်အဖွဲ့အောင်ဘလောက်ထိလုံနိုင်မလဲဆိုတာပေါ့ရုပ်တံကတော့လက်ရှိဒီပုဂ္ဂလိကဒီမားတွေတော့ DVB အတွက် DVB ဒီလေးလိုင်းထဲမှာကြည့်မယ်ဆို DVB ကိုပဲစံပြလို့ပြောမှာပေါ့နော် DVB အတွက်မခက်ခဲနိုင်ပေမဲ့လို့ကျန်တဲ့လေးလိုင်းကတော့ဘယ်လိုဆက်လုပ်ကြအောင်လဲဆိုတော့ကျွန်တော်မသိသေးဘူးကြ
ဒီကုမ္ပဏီတွေအနေနဲ့ရုပ်တံထုတ်လွှင့်ကအဖြစ်နဲ့တစ်လကို7,300ပြန်ကြားရေးဝန်ကြီးဌာနကိုပေးသွင်းရမှာဖြစ်ပါတယ်။ဒါပြင်တခြားကုန်ကြမ်းစရိတ်တွေလည်းရှိတာကြောင့်ဒီကုမ္ပဏီတွေဟာယင်းနီးမြုံနှံမှုလုပ်ဖို့အတွက်ငွေချေးအမြောက်များလိုအပ်ပြီးစီးပွားရေးလုပ်ငန်းရှင်တထေးကြီးတွေရဲ့ပံ့ပိုးမှုကိုမိခိုနေရတယ်လို့လည်းကိုနေထွန်းနိုင်ကပြောပါတယ
်။ပုဂ္ဂလိကတွေပါဆိုတက်နိုင်တဲ့သူကနေမယ်ဗျ။အဲ့တော့မလွဲမတွေ့ဒီပတ်ဆံရှိတဲ့ဒါရှိတာပြီးဖြစ်တဲ့တတိကြီးတွေဒီကုမ္ပဏီတွေဝက်မိခိုရမှာဖြစ်တဲ့အတွက်ကြောင့်မလို့အဲသူတို့ကလည်းဒီအစီအစဉ်ကြည့်ပဲဆိုရင်ကျွန်တော်တို့ Skynet ကိုပဲကြည့်ကြည့်အဲရှေ့မှာရှိထားခဲ့ပြီးတဲ့ Skynet ကိုပဲကြည့်ကြည့် MRTV ကိုပဲကြည့်ကြည့်ကျွန်တော်တို့ကဒါ Sharp ဖြစ်တဲ့သတင်းတွေကအခုချိန်ထိတိတ်ပြီးတော့မှထိုးထွက်လာတာမျိုးတိတ်ပြီးရှိသေးတဲ့အခါကျတော့အားလုံးသတိထားလောက်ကြမှာပဲဆိုတော့အရင်ကြီးကြီးတဲ့လုပ်ငန်းဖြစ်တဲ့အတွက်ကြောင့်မလို့ပို့ပြီးတော့မှသတိထားရမှာပဲနော်ဒီအချိန်မှာပိုင်ရှင်ရဲ့ဩဇာလွှတ်မှုကမြန်မာပြည်မှာထုံးစံအတိုင်းပဲသူကလွန်ဆန်လို့မရတဲ့အနေအထားမျိုးတွေကတော့ရှိလာလိမ့်မယ်ထင်တယ်ကျွန်တော်မြင်တာကတော့ editorial ပဲလွတ်လပ်ခွင့်ဆိုတာကတော့စိတ်ကြီးဟိုတမှုထူးပြီးတော့မှခြုံထွက်လာမယ့်ပုံစံမျိုးတော့မရှိဘူးလို့တော့ကျွန်တော်မြင်ပါတယ်
ဒါပြင်မီဒီယာအနေနဲ့လဝကြီးအုပ်မှုတွေပြပြပြီးတော့ဒဏ်သူရှင်ပြိုင်နိုင်ဖို့အတွက်ဆိုတော့မီဒီယာဥပဒေကိုအမြန်ဆုံးပြင်ဆင်ဖို့လိုအပ်တယ်လို့လည်းသူကပြောပါတယ်။အခုထုတ်လွှင့်ခွင့်ရသွားတဲ့ရုပ်သံလိုင်း၅လိုင်းတည်းကမြစ်စီမရုပ်သံလိုင်းမှာထုတ်လွှင့်မဲ့အစီအစဉ်နဲ့ပတ်သက်ပြီးတော့မြစ်စီမသတင်းဌာနရဲ့တာဝန်ရှိသူတို့ဖြစ်တဲ့ဦးစိုးမြင့်ကတော့အခုလိုပြောပါတယ
်။ကျွန်တော်တို့ဒီမြစ်စီမရုပ်မြင့်တန်ကြားလိုက်မှာတော့ဘာဒီပါလာမလဲဆိုတော့အမတ်တကတော့သတင်းပေါ့နော်။ပြည်တွင်းသတင်းနိုင်ငံတကာသတင်းဒီတိုင်းဒါဒီတာရဲ့သတင်းအရပါမယ်ပြီးတော့ကျွန်တော်တို့ဒီဟိုဘော infotainment လို့ခေါ်တဲ့သတင်းအချက်လက်နဲ့ချော်ပြေရေးကိုပေါင်းစပ်ပြီးတော့ထုတ်လုပ်တဲ့အစီအစဉ်တွေပေါ့အဲ့ဒါဒီပါပါမယ်အဲနောက်ပြီးတော့ဘာပါမလဲဆိုတော့ကျွန်တော်တို့ချော်ပြေရေးသက်သက်အစီအစဉ်တွေပါလာပါမယ်ခင်ဗျအဲ့တော့ဒီဟာဒီဟိုခြုံပြီးပြောမယ်ဆိုရင်တော့ mix channel ပေါ့နော်သတင်းခုနကသတင်းနဲ့ချော်ပြေရေးကိုပေါင်းစပ်ပြီးတော့ထုံးမဲ့အစီအစဉ်လေးပြီးတော့ဖြော်ပြေးတက်တဲ့အစီအစဉ်လေးအဲ့ဒါဒီအဆုံးပါပါမယ်ခင်ဗ
ျဒီရုပ်တံလိုင်းဒီအနေနဲ့ MRTV ရဲ့လက်ရှိရှိနေပြီးသားစနစ်ထဲကနေထုတ်လွှင့်ပြသသွားမှာဖြစ်ပါတယ် MRTV ကငိုရှိပြီးသားရုပ်တံလိုင်း14လိုင်းတွေကလိုင်း3လိုင်းကိုအစားထုတ်ပြီးတော့အသစ်1လိုင်းနဲ့စုစုပေါင်း16လိုင်းပြသသွားမှာဖြစ်ပါတယ်ခင်ဗျ
ကိုရင်နိုင်ဆက်သွယ်မြင်မြန်ထားတာပါအခုတစ်ခါမှာတော့ရခိုင်ပြည်နယ်မှာဆက်လိမ်မောက်တဲ့တဲ့င်းကိုတင်ဆက်ပေးကြပါမယ်ရခိုင်ပြည်နယ်မင်းပြမြို့နယ်အတွင်းမှာဖျားဖူးဆက်လိတစည်းတိမ်မောက်ခဲ့တာကြောင့်အ ਨੇ ဆုံးလူခဏယောက်တိဆုံးပြီးတော့တယောက်ပျောက်ဆုံးနေပါတယ်ဆက်လိပေါ်လိုက်ပါလာသူတွေက60ကျော်ရှိပြီးတော့တိဆုံးသူအများစုကကလင်းငယ်တွေဖြစ်ပါတယ်ကယ်ဆယ်ရရှိထားသူတွေကိုမင်းပြစီရုံမှာဆေးကုသထားပြီးတော့အစိုးရအာဏာပိုင်တွေနဲ့လူမှုကူညီအသင်းအဖွဲ့တွေကလည်းကူညီဆောင်ရှောက်ပေးထားပါတယ်။ဒီအကြောင်းပြေဆုံးကို VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့ရခိုင်ပြည်နယ်အတွင်းဆက်လက်တိမ်းပေါက်တာဟာဒီကနေ့သတန်းအကျိုးနဲ့မနေ့အစောပိုင်းကမင်းပြမျိုးနဲ့ဆင်ပိုင်လောက်အကွာတောင်ပုတ်ကြီးကျေးရွာအနီးမေလွန်းကျိန်ချောင်းအတွက်မြစ်ပြင်မှာဖြစ်ပွားခဲ့တာပါ။အခင်းဖြစ်ပွားပုံကိုမင်းပြမျိုးကျင်းရိတ်ဂယူနာလူမှုကူညီရေးအသင်းကအတွင်းရင်းမှုဦးသိန်းထွန်းကအခုလိုပြောပါတဲ့
ရှင်းစင်ကရခိုင်ပြည်နယ်အမ်းမြို့နယ်ကံပွေရှိရောကဟိုသူတို့မြောက်ဦးတို့မင်းပြတို့အဲ့လိုကပ္ပတရားဘူးထွက်လာကြတာဒီမနေ့မိုးလင်းအာယုံတဲ့ပြင်မှာသူတို့ကဟိုရေစစ်မှာဟိုပိုက်ချထားတဲ့ပိုက်ကျို့ကိုနေပြီးတော့အဲ့ဒီဆက်လေရဲ့တက်မှညင်းပြီးတော့ဆက်လေကမှောက်သွားတဲ့ဟာမျိုးဆက်လေမှာပါလာတာကလူက60နှစ်တယောက်အဲ60တယောက်ခေတ်မှာရှိရောက်ကတည်ပါလေခလေးတွေကများများပါလေအော်ရုပ်အလောင်းတွေခုနှစ်လောင်းရရပြီကိုအဲ့ဟာဟိုစေတန်းပြေသွားတဲ့ဟိုအကြောင်းသူတရားအလောင်းကမရသေးဘူ
းဆက်လီမောက်ချိန်မှာအနီးအနားကြေးရွာတွေကတွားရောက်ကယ်ဆယ်ခဲ့သလိုမင်းပြမျိုးကအာဏာပိုင်တွေကိုအကြောင်းကြားခဲ့တာကြောင့်ရဲမိသက်အပါဝင်ဒေသခံအာဏာပိုင်နိုင်ငံရေးပါတီနဲ့လူမှုအဖွဲ့အစည်းတွေကတွားရောက်ကူညီခဲ့ပါတယ်လောလောဆယ်မှာတော့ကယ်ဆယ်ထားသူတွေကိုမင်းပြမျိုးကံတွေကဆောက်ရှောက်ထားတယ်လို့ပြောပါတယ်
အဲအဲ့ဒီအလောင်းခွက်ခုနှစ်လောင်းကအခုမင်းပြစေပြည်သူစေယုံကြီးကိုရောက်ရောက်နေပြီကိုမနေ့ပိုက်တွေကကျန်တဲ့သူတွေကအကုန်လုံးပြေစင်နိုင်ပါတယ်အခုမင်းပြမျိုးရဲ့ဟိုဓမ္မယုံထိမှသူတို့ကိုဒုက္ခတွေအပြည့်နဲ့မျိုးပေါ်ကဟိုအာဏာပိုင်အဖွဲ့စေရောဟိုရပ်ပလူမအဖွဲ့စေအခုဝိုင်းဝိုင်းပြီးကူညီနေကြပါတယ
်မင်းပြမျိုးနဲ့ရဲတပ်ဖွဲ့ကဒူရဲအုပ်ထုံးငွေအောင်ကအခင်းဖြစ်ပွားတာကိုအတီးပြုတ်ပြီးဆက်လက်မောင်းနှင်သူကိုအရေးယူဖို့ဆောင်ရွက်ထားကြောင်းပြောပါတယ်
ခဏောက်တည်းပြီးတော့တယောက်ကတော့ပျောက်ဆုံးနေတာပေါ့ဦးစားမိန်းကလေးတယောက်ကတော့ပျောက်နေတာဒါလို့မလို့ဘူးလက်ရှိတော့အိမ်မှာဒဏ်ရာရတဲ့ဟိုနည်းနည်းမူးရယ်မော်ရယ်နည်းနည်းဒဏ်ရာရတဲ့လူတွေတော့စိတ်ယုံမှာပို့ထားတာဖြစ်တယ်ပေါ်ဆာဆာမောင်းနေလို့မို့ဒီတေဆုံးလူတွေတေဆုံးဒဏ်ရာရအောင်ဖြစ်လို့မို့အိမ်မှာဘယ်လိုခုံးလဲသူတို့မောင်းနေတဲ့လူတော့ကျွန်တော်တို့ကနေပြီးတော့ဒါမှမဟုတ်ဖွင့်ရေးယူမှာ
ပြီးခဲ့တဲ့နှစ်ဇွန်လဆန်းကလည်းပုံတကြုံမျိုးနယ်အတွင်းမှာကျောင်းသူကျောင်းသားတွေလိုက်ပါလာတဲ့ဆက်လီနစ်မြုပ်ခဲ့ရမှာကျောင်းသူကျောင်းသား9ဦးတေဆုံးခဲ့ရပါတယ်စကိုင်းပြည်နယ်အတွင်းဒေသအတော်များများမှာရေလန်းခီးကိုအဓိကအားထားသွားလာနေရပြီးဆက်လီမော်တော်တင်ဘောတွေမကြာခဏနစ်မြုပ်တာကြောင့်အစိုးရအနေနဲ့လမ်းပန်းဆက်သွယ်ရေးကိုတိုးချဲ့ဆောင်ရွက်ဖို့နဲ့ရေရင်တွေကိုတိတိကျကျကြီးကြပ်ဖို့လိုအပ်ကြောင်းဝေဖန်ထောက်ပြတာတွေရှိခဲ့ပါတယ်ခင်ဗျာ
ကိုမိုးစောသတင်းပေးပို့ထားတာပါ VOA ကလည်းကြာတာရင်းနေညပိုင်းစီစဉ်တွေကိုဆက်ပြီးတော့တိုင်းထုံးလွှင့်ပေးနေပါတယ်ခုတစ်ခါမှာတော့မြန်မာတကြံနဲ့ဆိုင်တဲ့သတင်းဆောင်မတွေကိုတင်ဆက်ပေးကြပါတယ်ဒီကနေ့ဟာဆိုရင်မြန်မာတက္ကရ1388ခုနှစ်မဟာတကြံပွဲတော်အဖွင့်အကျိုးဖြစ်ပါတယ်မြန်မာနိုင်ငံတော်ဝန်အထူးသဖြင့်မျိုးကြီးတွေမှာတကြံမန်းတဲ့တွေကိုဖွင့်လှစ်ပြီးတော့ဆက်ပြီးတော့ရေကစားပျော်ရွှင်ကြတဲ့နေ့လည်းဖြစ်ပါတယ်အဲ့ဒီတွေကမှဒီကနေ့မနက်ပိုင်းမှာလှုပ်ခဲ့တဲ့ရန်ကုန်မြို့တော်ဗဟိုမန်တက်နဲ့အခြေပိုင်းခရိုင်မန်တက်ဖွင့်ပွဲအခမ်းအနားတွေကိုကျမတို့ရဲ့ VOA ဝိုင်းတော်သားတွေကကိုယ်တိုင်သွားပြီးတော့တင်ပြယူခဲ့ကြပါတယ်အရင်ဆုံးတော့ဗဟိုမန်တက်ဖွင့်ပွဲအခမ်းအနားကိုရောက်ခဲ့တဲ့ကိုကျော်သိန်းကပေးပို့တဲ့တင်ကိုနားဆင်ပါရှင်
ရန်ကုန်မြို့တော်ဗဟိုမန္တမဟာဒကြံရေးသပင်ဖွင့်တော်ခန္ဓာရှိသူအောင်မြင်စွာဖွင့်လှစ်ပါကြကြီးညာအပ်ပါရဲ့ရှင်
ကျွန်တော်တို့ကပရိုဆက်ချစ်ခုနှစ်ရန်ကုန်မြို့တော်မဟာသကြံဗဟုအမန်တက်ဖွင့်ပွဲခန္ဓာပဲဖြစ်ပါတယ်ဒီခန္ဓာကိုရန်ကုန်မြို့တော်တိုင်းဒေသကြီးဝင်းကြီးချုပ်ဦးဖြိုးမင်းသိန်းကဖဲကျုပ်ဖြတ်ပြီးတော့ဖွင့်လင်းပေးခဲ့ပါတယ်အကအဖွဲ့မျိုးစုံဟာနောက်လပပကပြသွားပြင်းနေကြတာတွေ့ရပါတယ်ဒီနေ့မဟာသကြံပွဲတော်ကိုလည်းပဲမနစ်ကလိုပဲပြည်သူ့သကြံပွဲတော်ဖြစ်အောင်စီစီကားကားန ဌာနအကအဖွဲ့ဝင်တွေကို VOA ကတွေ့ဆုံမေးမြန်းခွင့်ရခဲ့ပါတယ
်ဒီကြံမှာပြောပြတာနှစ်စင်လို့သတိုက်တော့ပြလာတော့ဆိုတော့မနစ်ကနေဒီနှစ်နဲ့ကြံဘာကွာလဲ
ဟာဘာကွာလဲဆိုတော့နှစ်တိုင်းရတော့ဒီလိုပဲကျွန်တော်တို့ဒီလိုပဲဖြောပြနေကြပြန်ဆိုရင်ကြိုင်ပေါင်းဝင်နေကြပါပဲရှင်ဟုတ်ကဲ့
ဆိုတော့အခုလိုမျိုးကြံမှာဘိုးမနဲ့ဖွင့်ဖို့မှလာပြောပြရတာရောကိုယ်စိတ်ထဲမှာဘယ်လိုခံစားရလဲ
ဟုတ်ကဲ့ရှင်ကျွန်တော်တို့ကတော့ပြောလို့ပြောခစားရဆိုတော့ဟုတ်ပါပါရှင်ဒီလိုပဲဖြောပြခုဖြောပြခွင့်ရတယ်ရှင်
ဒီကနေ့ရန်ကုန်မြို့တော်မဟာဒကြံဘိုးမတ်ဖွင့်ပွဲအခမ်းအနားကိုပါဝင်ပြီးတော့ဆင်နွှဲကြသူတွေထဲမှာနိုင်ငံသားတချို့ကိုလည်းတွေ့ရပါတယ်ဒီထဲမှာကျွန်တော်တို့အမေရိကန်နိုင်ငံသူတူနဲ့ပြင်သစ်နိုင်ငံသားတူနှစ်ဦးစလုံးကမြန်မာနိုင်ငံရန်ကုန်မြို့မှာအင်္ဂလိပ်ဘာသာပြဆရာတွေဖြစ်လို့လွတ်လပ်နေကြသူတွေပါသူတို့ရဲ့ဒကြံခံစားချက်သူတို့ရဲ့ပထမဦးဆုံးဒကြံတွေ့ကြုံကိုလည်းပဲသူတို့ကအခုလိုပြောပြထားပါတယ်
So far it's fun. I love the dancers.
ဒါကိုပြောဖို့ကောင်းတာပါရှင်။အကမယ်ပဲဖြောပြရာကိုကျွန်မနှစ်ချိုက်ပါတယ
်။ I'm so looking forward to it. Honestly, it's looking really nice. It's very traditional, so it's going to be a really good time.
ယူတာပြောရင်ဒါကိုကျွန်တော်မျော်လင့်နေတာပါစိတ်ကိုကြည့်လို့ကောင်းပါတယ်စိတ်ကိုလည်းရိုးရဆန်းပါတယ်တကယ်ကိုပြောစရာပါဗျာ
ရန်ကုန်တိုင်းဝန်ကြီးချုပ်ကမနေ့ပိုင်းမှာမန်တက်ကိုဖွင့်ပြပြီးတဲ့နောက်ပိုင်းမှာတော့အနုပညာရှင်ဒီဒီကအကအလှဂီတအီဆိုဖြောပြပွဲတွေဆက်ပြီးတော့ကျင်းပပါတယ်တခါမဟာတကြံဘူမန်တက်ရဲ့ဘေးမှာရေကစားမန်တက်တိဆောက်ထားပြီးတော့ကလေးလူငယ်အရွယ်မျိုးစုံရေကစားပြမှုကြပါတယ်ဒီဘက်ကကားတွေလည်းပဲဒိတ်ကြီးကြက်ကြက်တဲတဲကြီးမဟုတ်ပေမဲ့စိတ်စိတ်ကလေးတော့ဒီဘက်ကန်ထွက်တဲ့အနေအထားမျိုးကိုကျွန်တော်တို့တွေ့ရပါတယ်တခါဒီမျိုးတော်မဟာတကြံဘူမန်တက်ပပတ်တယ်မှာရဲတပ်ဖွဲ့ဝင်အင်အားလုံခြုံရေးစထားတာကိုတွေ့ရတယ်လို့အရေးပေါ်ဖြစ်လာရင်ကူညီကယ်ဆယ်ဆောင်ရွက်ဖို့အတွက်ရေးပေါ်လူနာတင်ရှင်တွေပြီးတဲ့အခါကျမ်းမာရေးဆောင်ရွက်မှုအကူအညီပေးမဲ့ပရဟိတအဖွဲ့တွေချက်ထားတာကိုလည်းကျွန်တော်တို့တွေ့ရပါတယ
်ဒီကနေ့မဟာတကြံအချို့နေ့မှာရန်ကုန်မြို့တစ်လျှောက်အတန်ငယ်စီကားတယ်လို့ပြောလို့ရတဲ့နေရာကတော့ကျွန်တော်တို့အခုရောက်နေတဲ့ရန်ကုန်မြို့တော်မဟာတကြံဘိုးမန္တပ်ပဲဖြစ်ပါတယ်ကျန်တဲ့ရန်ကုန်မြို့ရဲ့နေရာအသီးသီးမှာတော့မဟာတကြံပွဲတော်အတွက်ကြိုတင်ပြင်ဆင်လှုပ်ရှားနေကြတာတွေကိုကျွန်တော်တို့လှည့်လည်သွားလာရရှိစေမှာတွေ့ခဲ့ရပါတယ်
ရန်ကုန်မြို့ကနေပြည်တော်ကိုကျော်သိန်းသတင်းပေးပို့ထားတာပါခုတစ်ခါမှာတော့ချင်းပြည်နယ်တကြံကျောင်းကိုတင်ဆက်ပေးကြပါတယ်ချင်းပြည်နယ်မှာဒေသခံနိုင်ငံရေးပါတီကကန့်ကွက်နေတဲ့ကြားကပဲပြည်နယ်ဆိုရကဦးစီးပြီးတော့ဟာခါမြို့မှာမြမရိုးရာတကြံပွဲတော်ကိုကျင်းပသွားဖို့ရှိပါတယ်ခွင့်ရံဘာသာဝင်အများစုနေထိုင်ကြတဲ့ချင်းပြည်နယ်အတွင်းမှာအစိုးရဘဏ္ဍာငွေကိုသုံးပြီးတော့မြမရိုးရာတကြံပွဲတော်ကိုကျင်းပတဲ့အပေါ်ချင်းနိုင်ငံရေးပါတီတာဝန်ရှိသူတွေကတရားဝင်ကန့်ကွက်ထားတာပါအပြည့်စုံကိုထိုင်းချေဆိုင် VOA မြန်မာပိုင်းသတင်းတော့နိုင်ကိုင်ကတင်ပေးပို့ထားပါတယ်
ဟုတ်ကဲ့ပါချင်းပြည်နယ်ဟာကားမြို့မှာပြည်နယ်ဆွေရကံနေဦးစီးပြီးတော့ NLD ဆွေရတဲ့လက်ထက်မှာအသာရိုးရကြံပွဲကျင်းပမဲ့အကြောင်းကျင်းပရေးကော်မတီဥက္ကဋ္ဌပြည်နယ်လူမှုရေးဝန်ကြီးဦးပေါင်လုံမင်းထံကပြောပါတယ်
ဒီနေ့ကကျွန်တော်လူငယ်တွေလည်းပါဝင်အောင်ပေါ့နော်အရှင်းပြောရင်တော့တချင်ကပြောပွဲဆွေးနွေးအနေနဲ့လည်းဖြစ်သွားအောင်ကလေးတွေကလူငယ်တွေလည်းကျွန်တော်တစ်ဖက်တစ်လမ်းမှာအားပေးနိုင်အောင်ဆိုပြီးတော့ကျွန်တော်ဟာကာတင်ဂျင်အိုင်ဒယ်ပေါ့နော်ဟာကာတချင်အိုင်ဒယ်ဆိုပြီးတော့တချင်စုပြိုင်ပွဲလုပ်ဖို့စီစဉ်ရှိပါတယ်ပြီးတော့ရင်းကကပေါ့နော်ရင်းချတော့အရင်နှစ်ဒီမှာရင်းပြန်ပွဲဆိုပြီးတော့လုပ်ပါတယ်ခုဒီနှစ်ကရင်းကပြန်ပွဲမဟုတ်ဘဲနဲ့အားလုံးကကြမယ်ပေါ့နော်အားလုံးပါဝင်တဲ့ပုံစံမျိုးနဲ့ရင်းကိုတက်နိုင်တဲ့လောက်တက်ဖို့ကျွန်တော်လုပ်ထားပါတယ
်ဒီလိုမြန်မာရွေးရကြံပွဲကျင်းပတဲ့ပေါ်မှာချင်းမျိုးသားဒီမိုကရက်တစ်ပါတီအသွင်းမှုနှစ်ဆလိုင်းကျဲဦးဖီထောင်ကတော့အစိုးရပန်တိုင်ငွေကိုတုံးပြီးလှုပ်ဆောင်ဖို့မလိုအပ်ဘူးလို့အခုလိုပြောပါတယ
်ဟာခါမှာဟိုဗမာတွေရှိတယ်ဗုဒ္ဓဘာသာတွေရှိပါတယ်သူတို့တွေလောက်ပါစေကျွန်တော်တို့လည်းဝင်ရောက်ပြီးတော့ရှင်သွေးပေးပါပေါ့ဟာခါမှာလည်းဝင်ပါချင်တဲ့သူတွေဝင်ပါချက်ပါပေါ့ဒါပြတ်မှာမဟုတ်ပါဘူးဒါပေမဲ့ဆိုရအနေနဲ့ဒီဟာကြီးကိုဆိုရပန်တိုင်ငွေကိုတုံးဆွဲပြီးတော့လောက်ဆရာမလိုဘူးဒီပွဲသမားတွေဟိုလုံငန်းရှင်တွေကိုလည်းပဲအလှငွေကောက်တယ်ဝန်ထမ်းတွေကိုလည်းလှငွေကောက်တယ်မျိုးတွေလည်းပဲဒါကဒီကိစ္စကလောက်ဆက်မလို့ပါဘူးဒါကတကြံပွဲတော့ကိုအစိုးရကကျင်းပရမယ်ဆိုတော့ဒီစိတ်ဥပဒေမှမရှိတာ
ခရီးရန်ပါတာဝင်ချင်းလူမျိုးနိုင်ငံဝန်ထမ်းတွေနဲ့ចောင်းသားចောင်းသူတွေကိုပြည်내အစိုးရကနေနိုင်ငံတော်ရန်ရာတုံးပြုပြီးတော့ကပြဖြေပြောခိုင်းတာဟာပါတာနဲ့လူမျိုးမတူကွဲပြားမှုကိုလေးစားတန်ဖိုးထားမှုမရှိကြောင်းနိုင်ငံဝန်ထမ်းတွေလွှတ်ငန်းရှင်တွေနဲ့လူပုဂ္ဂိုလ်တချို့စီကနေရန်ပုံငွေကောက်ခံတာလေဒီမိုကရေစီအစိုးရအနေနဲ့မလုံသိမ့်တဲ့လောက်ရတဲ့ခုဖြစ်တယ်ဆိုပြီးချင်းပြည်နယ်ဝန်ကြီးချုပ်စီကိုချင်းမျိုးရာဒီမိုကရက်တစ်ပါတီကတာဝန်ရှိသူတွေကနေမနေ့ကပဲအိတ်ဖွဲ့ဝေးစာပေးပို့ထားပါတယ် ဒီအိတ်ဖွဲ့ပေးစာပေါ်မှာပြည်နယ်လူမှုရေးဝန်ကြီးဥပောင်လုံမင်းထံကတော့အခုလိုဖြည့်ရှင်းချက်ပေးပါတယ်။
တချို့ကမကြိုက်တာကဟိုအတင်းအတမလောက်ခိုင်းတယ်ပိုက်ဆံကောက်တယ်ဆိုတဲ့အရာတွေအဲ့ချင်းတော့ရှိခဲ့လို့နေမှာပါ။ဟိုဒီနေ့ဆိုရင်ကျွန်တော်တို့လွတ်လွတ်လပ်လပ်ဌာနဆိုင်ရာတွေကထည့်ချင်ထည့်မထည့်ချင်မထည့်နဲ့ပေါ့နော်။အကလည်းဂျင်းကထွက်နိုင်မလားထွက်နိုင်ရင်ထွက်ခဲ့ဆိုပြီးတော့ကျွန်တော်ဖိတ်ခေါ်တာပေါ့နော်။တခုတော့ရှိတာပေါ့ဟိုတခုခုလုပ်တဲ့အခါကျတော့အကုန်ကြက်စိတ်တွေပ ဒီကအပူအကောင်းရင်လည်းစစ်သွားမယ်မကောင်းဘူးမလို့ချင်တော့ဘူးဆိုရင်သူပဲတဖြည်းဖြည်းနဲ့ဟောဖြစ်မှာပေါ့အားလုံးကစစ်ပါဝင်စားတယ်ဆိုတော့ဒါတိုင်းပွဲတွေကအမှန်ကန်လို့နေဆိုတော့ကျွန်တော်အနေနဲ့တော့အားပေးပါတယ်
ဟာခါတိဒါခန္ဓာဖြစ်တဲ့ဆလိုင်းပန်ချန်ကျဲဦးကတော့ချင်းပြည်နယ်မှာမြန်မာရိုးရာသံပွဲကျင်းပတဲ့ပေါ်သူ့ရဲ့မြင်ကိုခုလိုပြောပါတယ်ကျွန်တော်အမင်ကတော့တကြံတော့ဒေနီယာတိုင်းလောက်တင်ပါတယ်ပေါ့နော်ဒါပေမဲ့ချင်းပြည်နယ်အစိုးရအနေနဲ့ဒီလိုမျိုးဆက်ကော်မတီတွေဖွဲ့ဦးဆောင်မှုခန်းကန်တာနဲ့တွဲခါကြတော့ဒါဒီမိုကရေစီကျင့်စေရတော့ကျွန်တော်တို့ဒါမလောက်တင်ဘူးလို့ပေါ့နော်
tawin si tu dekat ni tang su tawar eh. Tegelu melayan tapi selalu mesuhin do. Cintu mukriyan pada win video tu ye. Netu ni macam ni. Christmas buat logo ba. Pine soya sisi net. Pine lama cima pilu bebo. Cimi ne wujud jago tay tuan tawar eh. Kamiya.
Nangko ini dengan bebo taraba. Viewer kan ini jadi ni nyaman sisi ni ko sabio daya daya tolong pini ba eh. Viewer kan tolong ni net sisi ni net pada bebo. Tadah sini ni net wipan jam bejene. Saya tak bebo jene. Tidak cintu down jene. Soin do viewer email lisa pide. permis@viewernews.com saya tak ပြပုန်နိုင်ပါတယ်ခုတစ်ခါမှာတော့သောတာရှင်တွေအတွက်တကြံကြိုတိလက်ဆောင်နေနဲ့ဝမ်းစုခိုင်တဲ့သူဆိုထားတဲ့ပြောလိုက်ဆိုဆွဲတဲ့ခြင်းကိုထုတ်လွှင့်ပြပါမယ်ရှင် ဒါရှင်ရဲ့ဗီအိုရဲ့တချံကြိုတိလက်ဆောင်ကိုကြားနေတတ်ကြလိမ့်မယ်လို့မျှော်လင့်ပါတယ်ဗီအိုကနေကြားတာပြင်းနေညပိုင်းစီစဉ်တွေကိုဆက်ပြီးထုတ်လွှင့်နေပြီးပြီးတော့မကြခင်မှာတင်ဆက်ပေးမဲ့ဒုတိယပိုင်းစီစဉ်တွေမှာဆိုရင်တော့ကျမကြီးကနာဦးအောင်ခင်မြန်မာအေးတုံးသက်ချက်ပြင်တိုင်းသတင်းလွှာစီစဉ်စတာတွေကိုနားဆင်ကြဖို့ရှိပါတယ်ဗီအိုရဲ့
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါရခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းသာတော်ရှင်များရှင်2019ခုနှစ်ဧပြီလ23ရက်ကြာတာပြည်နေ့ညပိုင်းအတွက် VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကိုတော်တာရှင်တွေနားဆင်နေကြတာဖြစ်ပါတယ်။အခုဆက်ပြီးတော့ညစင်နိုင်အထိလိုင်းဒိုမီတာ24 25 32နဲ့51အပြင်လက်လက်မီတာ190တို့ကနေထုတ်လွှင့်ပေးမဲ့အစီအစဉ်တွေမှာဆိုရင်တော့ပင်လုံစာချုပ်နဲ့ပင်လုံစိတ်ဓာတ်ကိုအခြေခံပြီးတော့တိုင်းပြည်ကိုတိဆောက်သွားကြဖို့ကိုတော်လိုင်းအဖွဲ့တီးကထိတ်တန့်ကောင်းဆောင်တွေကသဘောတူခဲ့ကြပါတယ်။
တို့တိုင်းပြည်တွေအမတမအရေးကြီးတဲ့ပင်လုံနဲ့ဆိုင်တဲ့ကိစ္စအဲ့တော့ပင်လုံစိတ်ဓာတ်ပင်လုံသဘောတူညီချက်ပင်လုံစာချုပ်ဒီပေါ်မှာအမြင်တွေကို
ABSDF ဥက္ကဋ္ဌဦးတန်ကြီးကခုလိုပြောသွားတာကိုတိုင်းသတင်းလောကကဏ္ဍမှာပြည်စုံနာဆင်ကြမှာပါဒါပြင်ကျမကြီးကဏ္ဍနဲ့ဥအောင်ခင်မြမရေးသုံးသက်ချက်အစအတွေကိုလည်းနာဆင်ကြမှာပါအခုရင်ဆုံးတော့ကျမကြီးကဏ္ဍကိုတင်ဆက်ပေးကြပါတယ်ဒီတစ်ပတ်ရဲ့ကျမကြီးကဏ္ဍမှာတော့အဖြစ်များလာတဲ့စိတ်ကြယောဂအကြောင်းကိုတင်ဆက်ထားပါတယ်ကမ္ဘာမှာရောမြန်မာမှာရောပါစိတ်ကြယောဂအဖြစ်များလာပြီးတော့အနာဂတ်မှာပိုများလာမယ့်အနေရှိနေတယ်လို့စိတ်ကြမာရေးပညာရှင်တွေကသတိပေးနေကြပါတယ်။ဘာကြောင့်စိတ်ကြယောဂဖြစ်ရပြီးတော့ဘယ်လိုကာကွယ်နိုင်ပါသလဲ။ဒီယောဂဖြစ်လာရင်ရောဘယ်လိုလက္ခဏာတွေပြပြီးတော့ဘယ်လိုပြုစုကူတာနိုင်ပါသလဲ။ဒီအကြောင်းကိုတမ်ဘရစေတက်ကတို့စိတ်ကြမာပညာဌာနပေါမောက်ခဌာနမှုနဲ့အုံနောက်အာယုံကျောနဲ့စိတ်ပိုင်းဆိုင်ရာယောဂအထူးကဒေါက်တာညံဝင်းကျော်ကိုကိုဝင်းမင်းကမေးမြန်းတင်ဆက်ထားပါတယ်။
โอเคพอมคาดาดาญาวินจอกเค้าเราดินี่กบะจำใหม่นี่แหละสมุกาดีสิทธิ์แท้จ่าหมู่จองเปล่าจะยะอ๋อบ่เนาะไปได้ล่ะဖြစ်ได้ด้วยดีสิทธิ์แท้จ่าหมู่อณีทะกาနောက်ซ้อมอณีทาบลูရှိเลยเสีย
เออ depression เนี่ยปัดตะลูอ่ะပြောไม่ซินเนาะตลอดนี้ผิดยาเลยลูกไปပြောออกมาบ่ดิ2020ยกลูกชิงนักลงยอกาปี้ยิน depression อ่ะนัมเบอร์1กบะเยยอกาอภิชုံไถ่ชုံมายอกกันในอณีทาบ่ยอกาจองဝင်ပြီးတဲ့အနေထားရှိနေတာပေါ့လေနော်
ဟုတ်ကဲ့ဆရာတော့ဒီကဘာမှာတော့တော်တော်အဖြစ်များလာတာပေါ့ဆရာနော်မြန်မာနိုင်ငံမှာရောဆရာကြီ
းမြန်မာနိုင်ငံမှာလည်းဖြစ်များတယ်လို့ပဲပြောမယ်အခုမီဒီယာတွေလည်းအားကောင်းလာတယ်ပညာပေးတာတွေလည်းအားကောင်းလာတဲ့ခါမှာ depression နဲ့ခြေကနေမှလာပြတဲ့ကြည့်ဆရာလည်းအများကြီးကိုတက်လာတာကိုကျွန်တော်တို့တွေ့ရတယ်ဟိုတုန်းကလည်းဗိုင်းဒီစေုံနေမှာပြင်ထားတဲ့လူနာတွေတဲက depression ရှိတဲ့ percentage ကိုကပဲ 40-60% လောက်ထိကျွန်တော်တို့တွေ့ရပါ
တယ်ဟုတ်ကဲ့ဆရာအဲ့တော့တော်တော်ကိုလည်းမြန်မာနိုင်ငံမှာလည်းများလာတဲ့သဘောဖြစ်တာပေါ့ဆရာနော
်ဟုတ်ကဲ့ပါ
အဲ့ဒီခါကျတော့ဆရာကြီးအဓိကဒီစိတ်ထက်ကြမှုပါပေါ့နော်ဘာကြောင့်အဓိကဖြစ်ရလဲဆရာ
ဖြစ်ရတဲ့အကြောင်းကိုပြည်ပြကြကြပြောဖို့ကြတော့နည်းနည်းလေးဖြစ်တာပေါ့လေဖြစ်နိုင်တဲ့အကြောင်းအရာတွေကအများကြီးရှိနေတာဟုတ်သူရဲ့ risk factor တွေလည်းအများကြီးရှိသလိုသူရဲ့ genetic ပေါ့မိသားစုထဲမှာရှိလို့လေဒီယောဂါဖြစ်တတ်တာရှိသလိုသူရဲ့ biological ပေါ့ဇီဝကမ္ဘာအခြေခံပါလာပြီးတော့စိတ်ဖြစ်မှုတွေကိုကင်တွယ်တဲ့ပုံစံတို့ကိုကိုကိုယုံကြည်မှုရှိခြင်းမရှိခြင်းတို့အကောင်းမြင်ခြင်းမမြင်ခြင်းအဆိုးပဲမြင်တတ်နေခြင်းဆိုတဲ့သူ့ရဲ့ဇီဝကမ္မပုံစံရဲ့နောက်စိတ်ခံစားချက်နဲ့ပတ်သက်လို့ဘဝရဲ့အတွေ့အကြုံတွေပေါ်မှာသူခက်ခက်ခဲခဲတွန်းလှန်ပြီးလာတယ်ငယ်စဉ်ဘဝတွေကဒီဘတွေဆုံချုံတာတို့သူတို့တိတ်ဖြစ်တဲ့သူတွေဒီဆုံးရတာတို့ဒါမှမဟုတ်ရင်လည်းအလုပ်ဒီပါတွေတုတ်တာတို့ဟိုနာတာရှိယောဂဝိနခန္ဓာဆက်စဖြစ်ပေါ့လေအကြောင်းကြီးအများကြီးစုံစုသွားတဲ့ခါမှာဒီလိုမျိုး depression ဖြစ်လာတယ်လို့ပဲပြောရမှာဖြစ်ပါတယ်
ဟုတ်ကဲ့ဆရာအခုလိုဒီအဖြစ်များဖို့အလားအလာရှိတဲ့သူတွေအတွက်ပေါ့နော်ကာကွယ်နိုင်ဖို့အနေထားရောရှိလား
အဲဒါတော့လောကဓာတ်ကိုရင်ဆိုင်တတ်အောင်လေ့ကျင့်သင်ကြားပေးရမယ်ဆိုတဲ့သဘောမျိုးပဲပြောရမှာပေါ့လေဒါပေမဲ့တချို့ depression တွေကကြတော့ကာကွယ်ဖို့ဆိုဆေးဝါးတွေကြောင့်ဖြစ်တတ်တာတို့တခြားခန္ဓာကိုယ်ယောဂါတွေကြောင့်ဖြစ်တတ်တာတွေလည်းရှိတော့အဲ့ဒီခန္ဓာကိုယ်ယောဂါတွေကြောင့်ဖြစ်တာခြေဝါးတွေကြောင့်ဖြစ်တာကြတော့အဲ့ဒီခြေဝါးတွေခန္ဓာကိုယ်ယောဂါတွေမဖြစ်အောင်ကာကွယ်ရမှာပေါ့ကိုအမြဲတမ်းခန္ဓာရင်ရှိနေအောင်ပုံမှန်လေ့ကျင့်ခန်းလုပ်တာပုံနောက်ကိုခိခိုက်စီမဲ့လုပ်ငန်းတွေမလုပ်ဘဲနဲ့ပုံနောက်အတွက်အမြဲတမ်းကောင်းနေစီဖို့အတွက်လိုအပ်တဲ့ neurotransmitter တွေရှိနေစီဖို့အတွက် exercise တွေ 刚刚落干了，那不行，看那股雷阵雨，不管你他呗，气象都不落，乱乱啾啾的，我们乱熬，你来牛，哎 ，healthy balance 大很多，你来你来，啥来干嘛嘞？地域当啊，那啥的，地理那都阿龙，西里那啥啥的差不多，看那股闽南江嘛那样落干了，那 realization technique 就过来，故意皮筋骨流要熬，屁股皮削的雷阵干的。来瑜伽去哪里了没有？没得健身楼打的了没有？哎，对了没有？啊，这今年秋天秋头楼打的没有？别忘了去的喽。啊，刚从哎一娃娃哎出娃嘞，六娃嘞，哪里去了？现在怎么样？那平时屋里屋，奶奶人家奶昂，你家没？现在没有去了嘞，小妹姑爷啊，那阵楼的屋，租钱的租，楼楼钱楼拿钱拿，楼没？姑姑姑嘞，谁去去他们收银？谁家为了那屁股困难多少里？
Okay, sir. The Gagwede Charia Bevosa, not Pilagayo, said he saw the Tinamu Blue Lakanari Sanji Volum.
Picaro, Picar Jare, do Jore, Dame Duma, Namade, Yijiwa, Picar Jara, Dicara, do Guranga, General, Singing Nivare, Picardi, Janivare, Sule, the Kalo, Joma Pedro, do we, Nenadu, Gilane, Picar Janere, Ponga, General, Miama Chipare. Narugua do, Yenoa, Siwanzare, Hari.Television is a lady, Korea guys, or GMA, Bolomo, or GMA, from you. I do say when the time I look at the Harry, do Jora de Sure Harry, to my Pio Bain, or Ari, Maluchino, from the Chilame, Kanagu, Lizinga, Yanja and Jatome, the children of PAP Sabro, Tena Ranule, Citadel. At the Chuma, Amy Pio, who brought eight Dari, Citadel, Ayarama, Que Cobro, PAJ, to Murile, Citadel. Now that St. Benzing are Manukari.有时候在那里嘛，玫瑰里呢，比如多少努力吃点的肉，哎，这就叫嘞，加上看，比如说那你们地摊上努力吃点努力吃点吧。那如阿公里上努力，阿们西罗布上努力，那不说你也听下啦，就我们吃的肉，咕咕咕，最细腻的肉听下啦努力，哎，他努力看啥的吧？那如果对的你也嘛嘞，高中没对那边的爸妈，没对那边妈妈身上那母爸妈，阿又没在那母，在从小这里嘛，没吃那母上努力嘞，这都嘛看啥的吧？那从初中啊咯，姑姑阿姑从西营路的山那里，包括那段路的姑姑特地来到梅路，对的对路的，问那段路的啊，他初中先七八的。
好，感谢。阿拉古路的初中先没要看，把他们包来的那去那里，那的使用时间将近都是只有面上比较业绩了，是喏。
慢慢的，使用时间我面上要拿部业绩的路，谁家家比突然那边那边。在江南来的今年现在苗圃嘛，姑爷没推动眼睛，眼睛也独立地嘛。姑爷看上面的，看上这里的屋，表家来买水果呗，多少里表爸端来买水。姑爷看上这地屋，银粉在面上有，表茶来讲有，有股肉的呢，是吧？里啊，那么的业绩中呢，表姐嘛来怎么样
？OK， 是啊，那个的，速度我们偏要不呢，不露面的，必须给他们来露面来了是啊。
哎，路表家有呢，没有屋，所以呢，随便谁呀。普通的那样，如果是看表比那的细的，那不咯？我搞你的皮皮也得比路高嘞，都要水果，他在熬，我高棉水皮啊，你比高棉水皮不够，要拿熬，所以那比如表比那的细的，那如果说的水果通的偏，就是说，如果拿了钱了，西瓜的有都比下了不哩？西瓜的嘛，不管谁在家拿过，在大地的水里啊，伢一包包拿不咯？都要别的嘞，都要奶奶水里包包拿回去吧嘞。普通话的水里，俺你怎样不对？那不管你在哪老地，早晚被买路，苦老百姓水里啊咯，就把那把最麻烦，俺你等你啥家比如小家务，再大些奶奶水里不往里边，就来讲嘞，就是麻烦些。
好的，接触面一点麻烦些。
接着讲要看中国国民的食堂里，百姓怎么一个那么拿心给家人吃饱嘞？估计看嘛罗，我看起面嘛也懂得吃过，真是白吃嘛嘞。你妈比妈见到你的第二用心的讲，第二是你妈阿个的来上母娘你的讲过，我看看懂得比如姑娘我要来读电视台湾的事。
咦，苏亚的热天嘛，我就一百个第二是你妈我要说给大家，第二别耽误么事无路，就到心里的委婉拉拉加瓦比。那边买那些作业，那天嘛嘞，因碰上俺当十多年路，都带我们西部路 NLD Party 台湾西部骨干吧，表了吧嘞。那俺家五百里呀，不是呢，五百里平阳县里个嘞，棉麻的呀，用是那些阿内杰队伍投票家吧嘞。 မြန်မာပြည်မှာတရားလွတ်တော်ချုပ်အခြေခံဥပဒေဆိုင်ရာတရားခုံရုံးနဲ့စစ်ဘက်ဆိုင်ရာတရားရုံးစသဖြင့်တရားရုံး၃မျိုးရှိပါတယ်။ဒီထဲမှာနိုင်ငံသူနိုင်ငံသားနဲ့အများဆုံးထိတွေ့နေတာဟာတရားလွတ်တော်ချုပ်ဖြစ်ပါတယ်။နောက်တော့တိုင်းနယ်ပြည်နယ်တရားသူကြီးချုပ်၁၄ဦးရှိပြီးသူတို့အောက်မှာခရိုင်တရားရုံး82ခုမြို့နယ်တရားရုံး330နဲ့အထူးတရားရုံး22ခုရှိပါတယ်။ဒါပေမဲ့မြို့နယ်တရားရုံးနဲ့ဥပဒေရုံးတွေဟာတိကျမတိရှိပဲအုပ်ချုပ်ရေးရုံးတွေစုပေါင်းတည်ရှိတာဟာမဆရာခေကလေးကဖြစ်ပါတယ်။အခုလဲမြို့နယ်တရားရုံးအချို့ဟာအထွေထွေအုပ်ချုပ်ရေးဌာနပိုင်းမြေပေါ်မှာရုံးပွင့်ထားရတဲ့အတွက်တိကျရပ်တည်နိုင်တဲ့သဘောကင်းလွတ်နေတယ်လို့မြင်ကြပါတယ်
။ပြည်ထောင်စုတရားလွှတ်တော်ချုပ်ဟာအောက်တရားရုံးတွေကိုကြီးကြပ်ကိုကဲနိုင်တာကြောင့်အမြင့်ဆုံးတရားရုံးဖြစ်ပါတယ်။ဒါပေမဲ့တရားလွှတ်တော်ချုပ်ဖွဲ့စည်းပုံတရားသူကြီးချုပ်ခန့်အပ်ပုံနဲ့ယာဒူးသက်တမ်းကာလကိုကြည့်ရင်အုပ်ချုပ်ရေးကဘလောက်ချုပ်ကင်ထားတယ်ဆိုတာကိုသိနိုင်ပါတယ်။တကယ်တော့အစိုးရအာဏာသိမ်းပြီးမကြာမီ1988စက်တင်ဘာ26ရက်နေ့ကထုတ်ပြန်တဲ့တရားစီရင်ရေးဥပဒေကသဘောတရားအားလုံးကို2008အခြေခံဥပဒေမှာတွေ့နိုင်ပါတယ်။ဦးသိန်းစိန်အစိုးရမပေါ်ပေါက်မီ2010အောက်တိုဘာ10ရက်နေ့ကပြဋ္ဌာန်းတဲ့ပြည်ထောင်စုတရားစီရင်ရေးဥပဒေအတိုင်းဆက်လက်ကျင့်သုံးနေပါတယ်။အခြေခံဥပဒေကတတ်မှတ်တဲ့အရေးချင်းရှိသူကိုတရားသူကြီးချုပ်အဖြစ်သမရကရွေးချယ်ခန့်အပ်တာကိုလွှတ်တော်ကလက်ခံရပါတယ
်ဥပဒေဘွဲ့ရစစ်မှုထမ်းဦးထွန်းထွန်းဦးကိုသမရဦးသိန်းစိန်က2017 February လမှာတရားသူကြီးချုပ်အဖြစ်ခန့်အပ်ပါတယ်အခုမှ62နှစ်သာရှိသေးတာမို့အပြစ်မရှိရင်နောက်ထပ်9နှစ်အမှုထမ်းနိုင်ပါတယ်လွှတ်တော်ချုပ်တရားသူကြီးအနည်းဆုံး9ဦးအများဆုံး10ဦးကိုသမရကခန့်နိုင်ပါတယ်တရားလွှတ်တော်ချုပ်ဟာနိုင်ငံအတွင်းကတရားရုံးအားလုံးကိုကြည့်ချက်ကိုခဲ့ရပါတယ်တရားလွတ်တော်ချုပ်ကိုစစ်မှုထမ်းဟောင်းကဥဆောင်နေတာဟာတရားစီရင်ရေးအုပ်ချုပ်ရေးနဲ့စစ်တပ်တို့ရဲ့စစ်ပွဲမှုကိုပြသရရောက်ပါတယ်တိုင်းနယ်ပြည်နယ်စစ်ရေးကူကတရားသူကြီးချုပ်တွေကိုလည်းသမရကရွေးချယ်ခန့်အပ်တာမို့အမြင့်ဆုံးတရားရုံးတွေမှာလွတ်လပ်တဲ့တရားစီရင်ရေးကိုကျင့်သုံးနိုင်မှုအလားအလာမရှိဘူးလို့မြင်ကြပါတယ
်တရားစီရင်ရေးလွတ်လပ်မှုရှိတယ်ဆိုတဲ့အင်္ဂလန်နိုင်ငံမှာတော့ Lord Chancellor ကတရားသူကြီးခန့်အပ်တဲ့အစဉ်အလာကိုရပ်ဆိုင်ပြီးတရားရည်ရာခန့်အပ်မှုကော်မရှင်ကို2006မှာစတင်ကျင့်သုံးပါတယ်။ကော်မရှင်အဖွဲ့ဝင်တွေဟာအရေးအချင်းအရာတရားမျှတစွာရှင်ပြိုင်ပြီးယာဒူးကိုရယူကြသူတွေဖြစ်ပါတယ်။တရားစီရင်ရေးအားကောင်းလာအောင်ဖွဲ့စည်းတဲ့ဒီကော်မရှင်ဟာအစိုးရအဖွဲ့အစည်းတစ်ခုဖြစ်ပါတယ်။တက်ဆိုင်ရာဥပဒေပညာအတွေ့အကြုံရှိသူတွေကိုတရားသူကြီးအဖြစ်တရားရည်ရာခန့်အပ်မှုကော်မရှင်ကခံထားပါတယ်။တရားသူကြီးအားလုံးအသက်80မှာအငိမ့်စားယူရပါတယ်။တရားသူကြီးခန့်အပ်မှုကိုရှင်းရှင်းလင်းလင်းလုပ်ပြီးမှ2009မှာတရားရေးဝန်ကြီးဌာနဖွဲ့စည်းတာမို့ Lord Chancellor ဟာဝန်ကြီးဖြစ်လာပေမဲ့ယာဒူးမခန့်နိုင်တော့ပါဘူး
။နိုင်ငံတော်အချုပ်အခြာအာဏာရဲ့ကဲမှသုံးပြဖြစ်တဲ့ဥပဒေပြူရေးအုပ်ချုပ်ရေးနဲ့တရားစီရင်အာဏာတို့ကိုတတ်နိုင်ရမြပိုင်းခြားသုံးစွဲရင်အပြန်အလှန်ထိန်းချုပ်နိုင်တယ်လို့အခြေခံဥပဒေပုံမှာ70ကကဖော်ပြပါတယ်။တရားစီရင်ရေးမှာအဂတိလိုက်စားတာတွေကိုတိုင်စာတွေပေးကြပြီးမြင်ပြတ်ထန်းတဲ့နီလာအတိုင်းတရားသူကြီးကိုဆွဆွဲပစ်တင်တာမျိုးမတွေ့ရသေးပါဘူး။2013မှာပြတ်ထန်းတဲ့တရားရုံးများကိုမတိမဲ့မြင်ပြုမှုဥပဒေကလည်းအဂတိလိုက်စားတဲ့တရားရုံးကိုအကာအကွယ်ပေးသလိုဖြစ်နေပါတယ်။အကျဉ်းဟောင်းကိုစွန့်လွတ်ဖို့ခက်ခဲနေပုံရပါတယ်။တရားသူကြီးတွေဟာအုပ်ချုပ်သူစစ်အာဏာပိုင်လက်အောက်မှာနေပေါင်းများစွာအမှုတန်းငယ်တာမှုအထက်လူကြီးအကြိုက်လိုက်လုပ်ပြီးအဂတိလိုက်စားမှုတန်တရားမှာကိုကြိုးရှာနေကြတာကြားပါပြီ။နိုင်ငံရေးနဲ့ပတ်သက်တဲ့အမှုမှာစီရင်ချက်ဟာသရုပ်အပြည့်ဆုံးပါပဲ။တေချာလွတ်လပ်ပြီးဥပဒေကိုရိုသေလေးစားတဲ့တရားရုံးစနစ်ပေါ်ထွက်လာအောင်2008အခြေခံဥပဒေကစပြီးပြင်ဆင်ဖို့လိုပါတယ်။နောက်တော့တရားသူကြီးတရားရုံးအမှုတန်းဥပဒေအရာရှိရှေ့အနေနဲ့ရဲတပ်ဖွဲ့ဝင်စတဲ့တရားစီရင်ရေးမှာပါဝင်သူတွေစိတ်ဓာတ်နဲ့အလေးအကျင့်ပြောင်းလာဖို့လည်းလိုပါတယ်ခင်ဗျာ
ဟုတ်ကဲ့မြန်မာရေးသုံးသက်ချက်ကိုနားဆင်ခဲ့ကြတာဖြစ်ပါတယ်ဆိုတာရှင်များရှင်အခုတော့ဒီလာမယ့်စနေနေ့ညတိုင်းလေလိုင်းစီစဉ်မှာဘာတွေဆွေးနွေးဖို့ရှိလဲဆိုတာကိုကြည့်ကြအောင်ပါ
ရရှိများခင်ဗျာမြန်မာနိုင်ငံရဲ့ခီးတော်လာမှုတွေမှာမတော်တဆမှုတွေကြောင့်ထိခိုက်သေဆုံးမှုတွေမကြာမကြာတွေ့နေမြင်နေရပါတယ်မကြာသေးခင်ကဆိုလို့ရှိရင်လေ ERI တိုင်းငွေဝင်မြင့်အတွင်းမှာဆက်လက်တိုက်တာကြောင့်လူ30လောက်သေဆုံးခဲ့ရပါတယ်
အခုကြံတွင်းကာလမှာဆိုလို့ရှိရင်လည်းနှစ်စဉ်လိုလိုပဲရင်မတော်တဆမှုတွေဖြစ်နေပြီးတော့လူထိခိုက်သေဆုံးမှုတွေဖြစ်ရပါတယ်။ဒါကြောင့်မို့မြန်မာနိုင်ငံမှာအများပြည်သူတွေခီးသွွာလာကြတဲ့ကုန်းချောင်း၊ရေချောင်း၊လေချောင်းဆိုင်ရာဘေးကင်းလုံခြုံမှုတွေမှာဘာတွေလိုအပ်ချက်တွေရှိနေသလဲ။နောက်ခီးသွွာတွေဘေးကင်းဖို့အတွက်အာဏာပိုင်တွေဘက်ကဘာတွေပြင်ဆင်ထားဖို့လိုအပ်သလဲ။စတဲ့ခီးသွွာဘေးကင်းလုံခြုံမှုဆိုင်ရာအခြေအနေတွေကိုလာမယ့်စနေနေ့ဓာတ်ရီလိုက်မှာဆွေးနွေးဖို့စီစဉ်ထားပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုတဲ့သတင်းရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပြပို့ထားမယ်ဆိုရင်ဒဲအလီလဲအစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုဆွေးနွေးလိုတဲ့အကြောင်းအရာတွေမေးမြန်းလိုတဲ့အကြောင်းအရာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပြပို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က2323822554ဖြစ်ပါတယ်။အီးမေးလ်လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သတင်းရှင်တွေကိုကြိုဆိုပါရစေ။
တော်တော်ရှင်နေနေစနေနေ9နာရီစီစဉ်မတိုင်ခင်ချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမေးမြန်းလာကြဖို့ကိုလည်းထမံဖိတ်ခေါ်လိုက်ပါတယ်။တိုင်းရင်းလေလိုင်းစီစဉ်တွေကိုအင်္ဂါနဲ့စနေညတိုင်းမှာဆွေးနွေးပြနေကြဖြစ်ပါတယ်။အခုတစ်ခါမှာတော့တိုင်းရင်းသတင်းလွှာစီစဉ်ကိုနားဆင်ကြမှာပါ။နေစစ်ဒေတာတိုင်းရင်းသားတွေစူးစီးတင်ဆက်ထားပါတယ်ရှင်။
ပတ်စဉ်တင်ဆက်သွားမယ်တိုင်းရင်းသတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါ PNN ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ရခိုင်တပ်မတော်နဲ့အထိမ်းအမှတ်ဖြစ်အေးအေးဖလားဘောလုံးပွဲကိုဦးဆောင်ကျင်းပတဲ့မြောက်ဦးမြို့မြတ်တဆောင်ကျောင်းဆရာတော်နဲ့ဦးခိုင်မီမင်းတို့ကိုရဲတပ်ဖွဲ့ကနေဖမ်းဆီးပြီးတော့စစ်တွေထောင်ကိုပို့ဆောင်လိုက်ပါတယ်။မြန်မာနိုင်ငံနဲ့တရုတ်နိုင်ငံပူးပေါင်းရဲတပ်ဖွဲ့ကနေ73နှစ်ကျော်ကြာတရုတ်နိုင်ငံအတွင်းကိုလူကုန်ကူးရောင်းစားခံခဲ့ရသူအမျိုးသမီးတဦးကိုကယ်တင်နိုင်ခဲ့တဲ့ဆိုတာနဲ့ထိုင်းနိုင်ငံမှာကျင်းပခဲ့တဲ့တိုင်းရင်းသားတော်လှန်ရေးလက်နက်ကိုင်အဖွဲ့အစည်းတို့ရဲ့အစည်းအဝေးအခြေအနေတွေအကြောင်းကိုကြားစားရမှာပါရှင်။
ကျမမိကလျာမွန်ပါတရင်တွေကိုနတ်ကွန်းအိမ်နဲ့သူတင်ဆက်သွားမှာပါအီဗီလာဆယ်ရက်နေ့ကကြာရောက်တဲ့ရှင်းနှစ်မြောက်ရခိုင်တပ်မတော်နဲ့အထိုင်းမဖြစ်အေးအေးဖလားဘောလုံးပွဲကိုဥဆောင်ကျင်းပတဲ့မြောက်ဦးမြို့မြတ်တဆောင်ကျောင်းကဆရာတော်နဲ့ဥခိုင်နေမင်းတို့ကိုရဲတပ်ဖွဲ့ကဖမ်းဆီးပြီးစစ်တွေထောင်ကိုပို့ဆောင်လိုက်ပါတယ်ဆရာတော်နဲ့ဥခိုင်နေမင်းကိုမြောက်ဦးခြေဆိုင်940တိုင်ရင်ရာရှိတူကတရေလိုလို့တရားစွဲဆိုတဲ့အတွက်မတရားအတင်းဆက်သွယ်မှုပုံမှ18နှစ်နဲ့အေဘီလာဆယ်ရက်နေ့နနက်ပိုင်းကဖမ်းဆီးခဲ့တာဖြစ်တယ်လို့မြောက်ဦးရဲတပ်ဖွဲ့မှဦးတန်းဖေကပြောပါတယ်။အခမ်းအနားကျင်းပဖို့ဦးဆောင်သူတွေကိုဖမ်းဆီးခဲ့ပေမဲ့ဆရာတော်ဦးဩဘာသားနဲ့အာနာကြီးတို့ကတော်လှန်ရေးမှအပမရှိဆိုတဲ့ခေါင်းစဉ်နဲ့စာပေဟောပြောပွဲကိုဆက်လက်ကျင်းပခဲ့ကြပါတယ်။ဆရာတော်ဖန်းစီခံရပြည်တဲ့နောက်ကျောင်းမှာပညာသင်ကြားနေတဲ့မိဘမဲ့ကျောင်းသားကျောင်းသူစီရင်ကိုမြို့နယ်အုပ်ချုပ်ရေးမှူးကလာရောက်တောင်းဆိုခဲ့ပြီးမြယာယီကျောင်းနိုင်ဆရာတော်ကညှင်းဆုပ်ခဲ့ပါတယ်
။မြန်မာနဲ့သရုတ်နိုင်ငံရဲတပ်ဖွဲ့လူကုန်ကူးတားဆီးနေနေရေးဆိုင်ရာနယ်စပ်ဆက်ဆံရေးရုံးပူးပေါင်းပြီး73နှစ်အကျော်သရုတ်နိုင်ငံတွင်လူကုန်ကူးရောင်းစားခြင်းခံခဲ့ရသူမွန်ပြည်နယ်ကမျိုးရမီသူကိုကယ်တင်နိုင်ခဲ့ပါတယ်။လူကုန်ကူးခံရသူမျိုးရမီကိုအရလဆယ်ရက်နေ့မှာသရုတ်ရဲတပ်ဖွဲ့ကနေမူဆယ်ခရိုင်လူကုန်ကူးတားဆီးနေနေရေးရဲတပ်ဖွဲ့ဆံလွှဲပြောင်းပေးအပ်ခဲ့တာဖြစ်ပြီးတကြံလုံးမှာနေရက်ကိုပို့ဆောင်ဖို့စီစဉ်ထားတယ်လို့ရဲမှူးဥက္ကမဦးကပြောပါတယ်။လက်ရှိအသက်30ရွယ်မွန်ပြည်နယ်မုသုံမြို့နယ်ဇာတိမျိုးရမီးဟာလွန်ခဲ့တဲ့73နှစ်ကတည်းကတရုတ်နိုင်ငံမှာလူကုန်ကူးခံရတာဖြစ်ပြီးဒေသခံမွန်ရီလှုပ်ရှားသူတို့ကနေရဲတပ်ဖွဲ့ကိုသတင်းပေးပို့ချက်ရနှစ်နိုင်ငံရဲတပ်ဖွဲ့တွေကနေပူးပေါင်းဆောင်ရွက်မှုကြောင့်အခုလိုလွတ်မြောက်လာတာပါလူကုန်ကူးခံရသူများစုဟာလူပွဲစားတွေကနေတဖက်နိုင်ငံမှာအလောက်ကိုင်ခွေလန်းကောင်းမွန်ကြောင်းဆွဲဆောင်မှုတွေကြောင့်ရောင်းချခံရတယ်လို့လည်းတာစီနေနေရေးရဲတပ်ဖွဲ့တာဝန်ရှိသူတွေကပြောပါတယ်မြန်မာနိုင်ငံလူကုန်ကူးတားဆီးနေနေရေးရဲတပ်ဖွဲ့စည်းရင်ရ2016ခုနှစ်တွင်လူကုန်ကူးမှုပေါင်း133ခုလူကုန်ကူးခံရသူ308ဦးလူကုန်ကူးသူ233ခုတို့ကိုလည်းဖော်ထုတ်အရေးယူနိုင်ခဲ့ပါတယ
်။ချမ်းပြည်နယ်မြောက်ပိုင်းမြူဆယ်မြို့အတွင်းကမြောက်ဝတီပံနဲ့မြမစီးပွားရေးပံကိုအမည်မသိလက်နက်ကင်ဖွဲ့ကနေလက်နက်ကြီးတွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့တယ်လို့မြူဆယ်ရဲတပ်ဖွဲ့အရာရှိတဦးကပြောပါတယ်။အေဗီလာ7ရက်နေ့ညပိုင်းမှာလက်နက်ကင်အဖွဲ့တဖွဲ့ကနေဘန်ကိုပြစ်ခတ်ခဲ့ရမှာရေပိုက်နဲ့ဘန်ဆိုင်ပုတ်တွေပျက်စီးသွားပြီးတခြားထိခိုက်မှုမရှိဘူးလို့မြူဆယ်မြို့မှရဲစခန်းကဒုရဲမှူးအေမြင့်ကပြောပါတယ် မူဆယ်မျိုးနယ်ပဲမှာလက်နက်ကင်ဖွဲ့စည်းတွေများပြားနေတဲ့အတွက်ဘဲဖွဲ့စည်းလက်ချက်ဆိုတာအတိမပြုနိုင်သေးဘူးလို့လည်းသူကဆိုပါတယ်။မူဆယ်မျိုးနယ်ထဲမှာပြစ်ခတ်တိုက်ခိုက်မှုတွေဘုံပောက်ခွဲမှုဖြစ်စဉ်တွေမကြာခဏဖြစ်ပွားနေတာကြောင့်ဒေသခံတွေအနေနဲ့လုံခြုံရေးအတွက်စိုးရိမ်နေကြရတယ်လို့လည်းမြို့ကန်သူကပြောပါတယ်။
ဧပြီလဆိုင်ပေါင်းကစပြီးတော့ရှမ်းပြည်နယ်မြောက်ပိုင်းမန်ဝင်းကြီးမြို့နယ်ဘက်မှာမြမသမတော်နဲ့ကချင်လွတ်လပ်ရေးသမတော်တို့ကြားတိုက်ပွဲတွေဆက်စပ်ဖြစ်ပွားနေပါတယ်။ဧပြီလပရမပတ်ကခပါရယံဒေသတွေမှာအစိုးရသမတော်ခလရ236တွင်နဲ့ KIA သမဟာ3တိုက်ရင်20ခုနှစ်တို့ကြားတိုက်ပွဲဖြစ်ပွားခဲ့ကြောင်း KIA ဘက်ကပြောပါတယ်။တရုတ်ပြည်နယ်စတစ်ထုတ်လုံမှုစီးပွားဖြစ်ထွန်းနေတဲ့ကချင်ရှမ်းပြည်နယ်ဒေသက KIA တိုက်ရင်20ခုနှစ်နယ်မြေခူးပုံအောင်မှာလည်းအစိုးရသမတော်တွေနဲ့ထပ်မံပြီးတိုက်ပွဲဖြစ်ပွားခဲ့တယ်လို့ KIO ရရှိသူကပြောပါတယ်။
မြန်မာနိုင်ငံမှာနိုင်ငံတော်ရဲ့အဓိကအာဏာတွေကမြန်မာတမတော်စစ်တပ်လက်ထဲမှာရှိနေစေဖြစ်တယ်လို့ရခိုင်ပြည်လွတ်မြောက်ရေးပါတီ AFP အဖွဲ့ရဲ့290ပြည့်ရွှေရတုနေမှာထုတ်ပြန်လိုက်ပါတယ်။2008ဖွဲ့စည်းပုံအရပြည်ထရေးဌာနကာကွယ်ရေးဌာနနဲ့နေစာရေးရာဌာနတို့ကိုတမတော်အနေနဲ့ယူထားတာဟာနိုင်ငံတော်အာဏာတွေကို၆ကင်ထားခြင်းဖြစ်တယ်လို့ AFP ပါတီဒုဥက္ကဋ္ဌခိုင်ဆိုးနိုင်အောင်ကပြောပါတယ်။ရခိုင်ပြည်သူလူထုအနေနဲ့အမျိုးသားရေးတော်လှန်ရေးတိုက်ပွဲကြီးကိုသတိကြီးစွာဖြင့်ဆက်ဆက်ရှိရှိကြိုးပမ်းဖို့လိုအပ်တယ်လို့အစိုးရတမတော်ပြည်သူနဲ့နိုင်ငံတကာဖိအားတွေပေါင်းစပ်ပြီးတော့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA လမ်းကြောင်းအတိုင်းပူးပေါင်းဆောင်ရွက်ဖို့လိုအပ်တယ်လို့ခိုင်ဆိုးနိုင်အောင်ကပြောပါတယ်။ AB လ9ရက်နေ့ကကြာရောက်တဲ့ ARP 290ပြည့်အခမ်းအနားကိုထိုင်းနိုင်ငံ၊မလေးရှားနိုင်ငံနဲ့မြန်မာနိုင်ငံမြောက်ဦးမြို့ဟောင်းတို့မှအတီးတီးကျင်းပခဲ့ကြပါတယ်။
အခုသတင်းတော်တွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။ဧပြီလ10ရက်နေ့ကနေ9ရက်နေ့အထိထိုင်းနိုင်ငံချင်းမိုင်မြို့မှာ2ရက်ကြာကျင်းပပြုလုပ်ခဲ့တဲ့တိုင်းသာတော်လှန်ရေးလက်နက်ကိုင်အဖွဲ့အစည်းအစည်းအဝေးကနေပြီးတော့ Federal Democracy ပြောင်စုတည်ဆောက်ရမှာအခြေခံရမယ်လမ်းညွန်အခြေခံမှုတွေနဲ့ပင်လုံလက်ဆွဲစာရန်တို့ကိုအတည်ပြုနိုင်ခဲ့ကြပါတယ်။အမည်ရဲ့စူးစီးချက်ကိုမီးရင်စနိုင်းကနေအခုလိုတင်ဆက်ပေးထားပါတယ်။
NCA လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့လက်မှတ်ရေးထိုးထားခြင်းမရှိသေးတဲ့ UNFC ကတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေမှာပင်လုံနဲ့တက်ဆိုင်တဲ့အခြေခံမူကိုအတည်ပြုနိုင်ခဲ့တယ်လို့မြန်မာနိုင်ငံလုံးဆိုင်ရာကြောင်းသားများဒီမိုကရက်တစ်တပ်ဦး APSDF ဥက္ကဋ္ဌဦးတန်ခဲကပြောပါဗျာ။
ကျွန်တော်တို့တိုင်းပြည်တွင်အမတမ်းမအရေးကြီးတဲ့ပင်လုံနဲ့ဆိုင်တဲ့ကိစ္စအဲ့တော့ပင်လုံစိတ်ဓာတ်ပင်လုံသဘောတူညီချက်ပင်လုံစာချုပ်ဒီပေါ်မှာအမြင်တွေကိုညှိနှိုင်းပြီးတဲ့အခါကျတော့မှကျွန်တော်တို့ဒီနေ့ဆွေးနွေးပွဲမှာအားလုံးကကိုးကားရမယ့်စာတမ်းတစ်ခုအနေနဲ့အားလုံးသဘောတူဆုံးဖြတ်ခဲ့တာဖြစ်ပါတယ
်။ပင်လုံစာချုပ်နဲ့ပင်လုံစိတ်ဓာတ်ကိုချီခံပြီးတိုင်းပြည်ကိုတည်ဆောက်သွားကြဖို့အစည်းအဝေးကိုတက်ရောက်လာတဲ့တော်လှန်ရေးအဖွဲ့အသီးသီးကထိပ်သီးခေါင်းဆောင်တွေကသဘောတူခဲ့ကြတာဖြစ်တယ်လို့လည်းဦးတန်ခဲကဆက်ပြောပါတယ်
။ပင်လုံသဘောတူညီချက်ဒီအတိုင်းတိုင်းပြည်ကိုသူကပြန်လည်တည်ဆောက်မယ်။နောက်ဘက်ကကျတော့သဘောတူညီချက်ဒီအတတိုင်းတိုင်းသားတွေကြားထဲမှာတန်းတူရည်တူကိုပိုင်ပြဋ္ဌာန်းခွင့်ရှိတဲ့ Federal Democracy နိုင်ငံတော်ကိုတည်ဆောက်မယ်ဆိုတဲ့ကျွန်တော်တို့ဒီယူဆချက်တွေဟာအားလုံးရဲ့စူးစိချက်တွေလို့ပြောရင်ဖြစ်ပါတယ်
လာမယ့်27ရာစုဒုတိယကြိမ်ပင်လုံညီလာခံဒုမဟုတ်ပြည်ထောင်စုညံချမ်းရေးညီလာခံစည်းဝေးကိုလည်းတိုင်းရင်းသားတော်လှန်ရေးလက်နက်ကိုင်အဖွဲ့အစည်းတွေအားလုံးတန်းတူညီတူကောင်တက်ခါရှိရှိနဲ့တက်ရောက်နိုင်ရေးကိုလည်းအားလုံးအတူတကွကြိုးပမ်းတွားမှာဖြစ်တယ်လို့ထိပ်သီးခေါင်းဆောင်များရဲ့အစည်းအဝေးထုတ်ပြန်ချက်ထဲမှာထည့်သွင်းဖော်ပြထားပါတယ်။27ရာစုဒုတိယကြိမ်ပင်လုံညီလာခံဒုမဟုတ်ပြည်ထောင်စုညံချမ်းရေးညီလာခံစည်းဝေးတက်ရောက်မဲ့ကိစ္စနဲ့ပတ်သက်ပြီး UNFC ဒုဥက္ကဋ္ဌနိုင်ဟန်တာကအခုလိုပြောပါတယ
်။ဖိတ်ကြမှာလားဘယ်လိုဖိတ်ကြမှာလဲမပြောတတ်ဘူးเนาะအထုဖိတ်ကြတယ်ဆိုတဲ့ဟာကလိလာသူအနေနဲ့ဖိတ်ကြတာလားဒါလည်းမရှင်းဘူးဗျเนาะဟိုတကယ်လို့ဥမာလွတ်လွတ်လပ်လပ်သူများတွေနဲ့တန်းတူညီတူဆွေးနွေးနိုင်ခွင့်ရှိမယ်ဆွေးနွေးဆုံးဖြတ်ပေးနိုင်တဲ့အနေအထားမျိုးဆိုလို့တို့အတက်မယ်
ကနအူတရင်တွေရလာမယ့်27ရာစုဒုတိယကြိမ်ပင်လုံညီလာခံကိုတနင်္ဂနွေလောင်းပြစ်ခတ်တိုက်ခတ်မှုရက်စဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားဒေါ်လာရေးလက်နက်ကိုင်အဖွဲ့အစည်းတွေကတက်ရောက်ခွင့်ရှိမှာဖြစ်ပါတယ်
ဆက်ပြီးတော့ဧပြီလ1ရက်နေ့ကကျင်းပခဲ့တဲ့ချင်းမိနယ်ထန်တလန်မြို့ဂျာဖက်ရွေးကောက်ပွဲမှာချင်းအမျိုးသားဒီမိုကရက်တစ်ပါတီ CNDP ဟာ2015ရွေးကောက်ပွဲတုန်းကလိုပဲထပ်မံရှုံးနိမ့်ခဲ့ပါတယ်ဘာကြောင့်ချင်းပါတီတွေကိုပြည်နယ်မှာရှုံနေရတာလဲအကြောင်းဆုံးကတော့ကိုရောဘတ်ကနေစူးစီးထားပြီးတော့နိုင်ကုန်းအင်ကနေတင်ဆက်ပေးထားပါဗျ
။ထန်တလန်ကြားဖြတ်ရွေးကောက်ပွဲဟာအင်အားကြီးပါတီတစ်ခုကိုရှင်ပြန်ရတာကြောင့်လူရင်းအားနဲ့ငွေရင်းအားမှာမရှင်နိုင်လို့ရှုံနေတာဖြစ်တယ်လို့ရွေးကောက်ပွဲမှာပါဝင်ရှင်ပြန်ခဲ့တဲ့ချင်းမျိုးသားဒီမိုကရက်တစ်ပါတီ CNDP ကုစလေတော်စာတလင်းကပြောပါတယ
်။ဆူရနဲ့ကင်းအစိုးရဆိုတော့ဒီလိုကငွေကြီးကြီးလုံလောက်တယ်ပြီးတော့ NLD အစိုးရကလည်းဒီသူ့လက်ကကိုယ်စလေအကုန်လုံးကိုမေးဆွေးခိုင်းလိုက်တယ် မဲဆဲရှိရုံတဲ့ခါမှာဒီမှာတစ်ခါလေးစိတ်ရောကိုရှင်းနိုင်တယ်သူတို့ကသုံးခါလေးခါရှင်းတယ်အဲလိုဖြစ်တော့ဒီမှာတော့အာတိုင်းရင်တပ်ပါတီဒီယာငွေကြီးကြီးလည်းမပြည့်စုံဘူးပေါ့နော်အဲ့ဒါကြောင့်အနိုင်မရတာဖြစ်တယ်လို့ဒီမှာယူဆတယ်
ချင်းမြင့်တဲ့ရွေးကောက်ပွဲတွေမှာချင်းမျိုးရာဒီမိုကရက်တစ်ပါတီ CNTP ကတော်စားတယ်လင်အမျိုးရာဒီမိုကရေစီဖွဲ့ချုပ် NLD ကဥဖွဲ့ခန်းနဲ့ပြည်ထောင်စုကြံ့ငန်ရေးနဲ့ဖွံ့ဖြိုးရေးပါတီကဥစုဘန်းတို့ကနေနိုင်ငံတော်ဒုတိယသမ္မတဥဟင်္ဒရီပန်ထီယူရဲ့လှစ်လက်သွားတဲ့မဲဆန္ဒနယ်မြေအမှတ်3အမျိုးသားလွှတ်တော်ကိုယ်စားလှယ်နေရာအတွက်ဝင်ရောက်ရှင်ပြန်ခဲ့ကြတာဖြစ်ပါတယ်ဒီကြံ့ဖြတ်ရွေးကောက်ပွဲဟာလှုပ်လှမှုတော့ရှိပေမဲ့တရားမျှတမရှိကြောင်းခံစားရတယ်လို့တော်စားတယ်လင်ကပြောပါတယ်
မေးပေးလို့ရှိရင်တခုခုလောက်ပေးမယ်မျိုးအထက်ကအဲ့လိုမျိုးလောက်ပေးမယ်ပြီးတော့အခုက NLD အစိုးရကမေးမပေးလို့ရှိရင် development ကြီးလုံးဝပိတ်နေပေါ့နော်မပေးဘူးသူဒီမှာရက်တော်ခုစလေဒီကိုစေယူအတိုင်းကိုဖတ်လိုက်တယ်အဲအဲ့လိုပြီးတော့ကျွန်မတရားမျှတတယ်လို့ပြောလို့မရဘူး
ချင်းမျိုးရာဒီမိုကရေစီပါတီအဥ္စာဦးစိုးဆန်ကလည်းအင်အားချင်းမမျှလို့ရှုံ့နှိမ့်တာဖြစ်ပေမဲ့လည်းမေယာလတ်ကိုကြည်ချင်းအဖြစ်နောက်ရွေးကောက်ပွဲတွေမှာချင်းပါတီတွေဆိုအလားလာကောင်းလာမယ်လို့သုံးသပ်ထားပါတယ်
ကျွန်တော်တို့ NLD ကိုရှုံးပြီးမဲ့ Divide Party ကိုတော့ကျွန်တော်တို့အပါပြင်းနိုင်ခဲ့ပါတယ်ကျွန်တော်ထင်ပါတယ်နောက်တစ်ချိန်ရွေးကောက်ပွဲကြရင်ကျွန်တော်တို့နိုင်ပါပါ
ကြားဖြတ်ရွေးကောက်ပွဲကိုအနီးကလေ့လာစောင့်ကြည့်နေတဲ့ချင်းလန်ပို့သတင်းဌာနအက်ဒီတာဆလိုင်းဟိုလီကတော့ CNTB ပါတီအနေနဲ့စီယုံရေးပိုင်းမှာအားနည်းနေတာရောက်လို့သုံးသပ်ပါတယ်ဒါအပြင်အခုရှင်ပြိုင်နေတဲ့နေရာဟာဒုရယတမရဥဟင်္ဒရီပန်ထီယူရဲ့မဲဆန္ဒနယ်ဖြစ်နေတာကြောင့်ဒေသခံတော်တော်များများက NLD ကိုမဲပေးခဲ့တာကြောင့်လည်းဖြစ်နိုင်တယ်လို့ဆလိုင်းဟိုလီကသုံးသပ်ပါတယ်
ဒုတိယသမရာရဲ့မေးစွမ်းသာနေမည်ဖြစ်လို့တချို့တွေကသူ့နေရာကို NLD မေးမပေးဘူးဆိုတော့သူ့မျက်နှာငြင်မယ်ဆိုတဲ့ဟာအတွေးခေါ်တွေအဲ့လိုမျိုးယူဆထားတဲ့သူပြည်သူတွေတော်တော်များများကအဲ့လိုမျိုးယူဆကြတယ်အများအဖြစ်တော့မေးပြကြတာပေါ့နော်
မဲဆန္ဒရှင်ဥယျ 2,000 ကျော်ရှိတဲ့သံတလန်မြို့နယ်မှာလူဦးရေ 2,000 ကျော်တာမဲဆန္ဒပေးခဲ့ကြပြီး NLD ကိုယ်စားလှယ်ဥပွဲခန်းကတော့ 9,242 မဲရရှိပြီးအနိုင်ရခဲ့တာဖြစ်ပါတယ်
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရပါပါရှင
်။ရခိုင်တပ်မတော်နေအထိုက်မှဖြစ်အေးအေးဖလားဘောလုံးဝဲကိုဥဆောင်ချင်ပါတယ်။မြတ်ဦးမြို့မြတ်တဆောင်ကျောင်းဆရာတော်နဲ့ဥခိုင်နီမင်းတို့ကိုရဲတပ်ဖွဲ့ကဖမ်းဆီးပြီးစစ်တွေထံကိုပို့ဆောင်လိုက်ပါတယ်
။တရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းတွေပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီနာ
နေစတဲ့တိုင်းသားတွေစူးစီးတင်ဆက်ထားတဲ့တိုင်းသတင်းစာစီစဉ်ကိုနားဆင်ကြကြတာဖြစ်ပါတယ်။ VOA ကနေကြာတာရင်းနဲ့ညပိုင်းစီစဉ်တွေကိုဆက်ပြီးတော့တိုင်းရထုံးလွှင့်ပေးနေပါတယ်။ခုဒီကမှာတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုမတ်တငီထက်ကကြီးညာပေးပါမယ်ရှင်။
အမေရိကန်နဲ့ရုရှားကြားဆက်ဆံရေးတိုးတက်ကောင်းမွန်လားမလားဆိုတာကိုသိဖို့ကစောလွန်းသေးတယ်လို့ရုရှားဆိုရကပြောဆိုလိုက်ပါတယ်။မော်စကိုမြို့တော်မှာမနေ့ဗုဒ္ဓနေ့ကရုရှားသမ္မတဗလာဒီမီယာပူတင်နိုင်ငံခြားရေးဝန်ကြီးဆာဂေးလာဗရော့တို့နဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးရက်စ်တေလာဆန်တို့တီးခြားစီတွေ့ဆုံဆွေးနွေးခဲ့ပြီးနောက်နိုင်ပိုင်းအတွင်းမှာပဲရုရှားဆိုရကအခုလိုပြောဆိုတာဖြစ်ပါတယ်။ဒါပေမဲ့မော်စကိုမှာမနေ့ကလုပ်တဲ့ဆွေးနွေးပွဲတွေကအတော်အသင့်ပြုသဘောဆောင်ပါတယ်လို့လည်းရုရှားသမ္မတရဲ့ပြောခွင့်ရကဒီကနေ့မှပြောဆိုသွားပါတယ်ရှင်။ဆီးရီးယားနိုင်ငံတွင်ပြီးခဲ့တဲ့သတင်းဘက်ကဓာတုလက်နက်တုံတိုက်ခတ်မှုနဲ့ပတ်သက်ပြီးဒီဆွဆွဲချက်တွေကယာနှုံးဖြင့်လှုပ်ကြံဖန်တီးမှုဖြစ်တယ်လို့ဆီးရီးယားသမ္မတဘာရှာလ်အယ်အာဆတ်ကဒီကနေ့ပြောဆိုပါရယ်ဆီးရီးယားစစ်တပ်ကဓာတုလက်နက်အလုံးကိုဆွန့်လွတ်ခဲ့ပြီးဖြစ်တယ်လို့ပြင်းထန်သတင်းဌာန AFP နဲ့တွေ့ဆုံမေးမြန်းခန်းမှာပြောဆိုသွားတာဖြစ်ပါရယ်လာမယ့်စနေနေ့ဒါမှမဟုတ်လည်းမကြာခင်ရက်ပိုင်းအတွင်းမြောက်ကိုရီးယားကနျူကလ িয়ার လက်နက်စမ်းသပ်ဖောက်ခွဲနိုင်ပြီးဥမဲ့လိုင်းကောင်းတစ်ခုမှပြင်ဆင်မှုတွေလုပ်နေတယ်လို့အမေရိကန်အစိုးရနဲ့တခြားသတင်းရင်းမြစ်တွေကပြောပါတယ်။လာမယ့်စနေနေ့ဟာမြောက်ကိုရီးယားနိုင်ငံကိုတီထောင်ခဲ့တဲ့ကင်အီဆွန်းရဲ့အသက်105နှစ်မြောက်မွေးနေ့လည်းဖြစ်ပါတယ်။ရုရှားနိုင်ငံမှာပြီးခဲ့တဲ့2004ခုနှစ်ကအစ္စလာမစ်စစ်သွေးကြတဲ့ကျောင်းတစ်ခုကိုဝင်ရောက်တိုက်ခိုက်မှုအတွင်းရုရှားအစိုးရကဆုတ်ရှုတ်မှုနဲ့အောင်ဆောင်ရွက်ဖို့ပြက်ကွက်ခဲ့ပြီးလုံခြုံရေးတပ်ဖွဲ့တွေရဲ့ဆောင်ရွက်ချက်ကြောင့်တစားကန်တိုက်ဆုံမှုတွေပိုများစေတယ်လို့ဥရောပရဲ့လူ့ခွင့်ရတရားရုံးကဒီကနေ့ဆုံးဖြတ်ပါတယ်။ရုရှားနိုင်ငံ North Ossetia ကဘက်စလန်မြို့ကအမှတ်တကြောင်ကို2004ခုနှစ်စက်တင်ဘာလ1ရက်နေ့ကစလို့3ရက်ကြာစီးနင်းတိုက်ခိုက်မှုအတွင်းကလင်းငယ်186ဦးအပါအဝင်တစားကန်330ကျော်သေဆုံးခဲ့ရပြီးရုရှားနိုင်ငံတွင်အကြမ်းဖက်ဝါဒစဲတိုက်ခိုက်မှုတွေတဲ့အသေးအပြောက်အများဆုံးဖြစ်ရတစ်ခုဖြစ်ပါတယ်
။တရင်ချင်းချုပ်ကိုမတ်တင်ကြီးထက်ကကြီးညာပေးခဲ့တာပါ။ဒီညအတွက်စီစဉ်ထုတ်လွှင့်မှုကတော့ကိုရနိုင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ပြောသားပဲဖြစ်ပါတယ်။ကျွန်မအီသန်စမာရှင် ဗီအိုအမေရိကန်တန်မနက်ဖြန်မြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00နာရီ9:00အထိလိုင်းဒိုမီတာ2440 4850အဖြစ်လိုင်းလမီတာ190တို့ကနေလည်းတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။ VOA ကနားဆင်သူအားလုံးကိုအထူးပဲကျေးဇူးတင်ရှိပါတယ်။သောတာရှင်ပေါင်းကောင်းသောညချမ်းဖြစ်ပါစေရှင
This program has come to you from the Voice of America, Washington.